Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်နိုဝင်ဘာလ22ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိ line to meter 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။အခုတနာရီတိုးချက်ထုတ်လွှင့်မဲ့အစီအစဉ်မှာရွေးကောက်ပွဲအထူးအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါအစ္စလာမ်ရဲ့အစွန်းရောက်တွေကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့ယုံကြည်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အာဆီယံစည်းဝါးရဲ့အသိုက်အဝန်းကိုထူထောင်မဲ့ကွာလာလမ်ပူကြီးညာချက်ကိုတော့ဒီကနေ့မှပဲအာဆီယံထိပ်သီးခေါင်းဆောင်တို့လက်မှတ်ရေးထိုးလိုက်နိုင်ပြီဖြစ်ပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုမှမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီမသင်္ကီထိုက်ရေကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖို့ရေးလုပ်ငန်းခွင်မှာမနေ့ကမြေပြိုကျခဲ့တာကြောင့်တေဆုံးသူဥယေဟာ100ကျော်ရှိသွားပါပြီ
ကျွန်တော်မနေ့ကတော့100နဲ့300ရတယ်ဟိုအသက်မြျော့မြော့ရှင်ပြီးတယောက်ထိုးလို့ရတဲ့ကနေဟိုသူလည်းအသက်မရှင်ပါဘူးတည်သွားတယ်ဒီမနေ့မှာကျွန်တော်ဒီခါကန်တက်မမှုကိုရင်လာပြီးတော့ဆက်ပြီးတော့ရှာဖွေရေးတွေလုပ်တယ်100လောက်အထိရတယ်ဟိုကနီ
းဒါကတော့ဒေတာကန်တဦးက VOA ကိုပြောပြသွားတာပါရှင်သတင်းအစီအစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရမှာပါနောက်တစ်ခါရွေးကောက်ပွဲအပြီးမြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးနိုင်ငံတကာကစိုးရိမ်နေကြသူတွေထဲမှာအမေရိကန်လွှတ်တော်အမတ်တွေလည်းပါဝင်နေတဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းရွေးကောက်ပွဲဆိုင်ရာအထူးစီစဉ်တွေကိုဆက်လက်တင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့မမိုးဖြူတို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်တော်စုနဲ့မဟာမိတ်နိုင်ငံတွေအနေနဲ့အစ္စလာမ်ရဲ့အစွန်းရောက် ISIS Jihadist တွေကိုချေမှုန်းပစ်နိုင်ဖို့ယုံကြည်မှုရှိတယ်လို့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတအိုဘားမားကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။အစ္စလာမ်ရဲ့အစွန်းရောက် ISIS အဖွဲ့ကိုတိုက်ပွဲတွေဆင်နွှဲပြီးတိုက်ခိုက်နေတဲ့ဂျာကလက်တလောရှိနေစေဖြစ်တဲ့အကြမ်းဖက်သမားတွေကိုဗန်နာရေးပိတ်ဆို့ဖျက်တောက်မှုတွေခေါင်းဆောင်ပိုင်းတွေကိုချေအခန့်နှိမ်နင်းတာတွေသူတို့ရဲ့ထောက်ပံ့ရေးကွန်ရက်တွေကိုဖျက်တောက်မှုတွေလုပ်ပြီးနေမျိုးတွေကိုပြန်လည်သိမ့်ပတ်ရမှာဖြစ်တယ်လို့လဲသမ္မတဥပမာကပြောဆိုခဲ့ပါတယ်အစွန်းရောက်အစ္စလာမ်အဖွဲ့တွေကိုပြည်သက်ချေမှုရမှာအမေရိကန်ရဲ့တန်ဖိုးနဲ့ကျင့်ဝတ်စည်းကမ်းတွေကိုမထိခိုက်ပဲဆောင်ရွက်ဖို့တည်တည်ချာချာဆောင်ရွက်ရလိမ့်မယ်လို့လဲမလေးရှားနိုင်ငံကွာလာလမ်ပူမြို့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်နေတဲ့အမေရိကန်သမ္မတကပြောပါတယ်အစွန်းရောက်တီကိုချေမှုန်းတာမှာသူတို့ကိုမကြောက်ဘူးဆိုတဲ့အကြောက်တရားကင်းမှုကအကောင်းဆုံးလက်နက်ဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်ဒါ့အပြင်ဆီးရီးယားနဲ့အီရတ်ဒုက္ခသည်တွေကိုလက်ခံရမှာဘဝလုံခြုံမှုအကြီးအကျယ်လိုအပ်နေသူတွေအတွက်အဟံအတားတွေပုံများလာရင်ဒီဒုက္ခသည်အစီအစဉ်တွေကိုလုံခြုံထိရောက်မှုအပြည့်နဲ့အောင်အောင်မြင်မြင်ပြီးဆုံးအောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့လည်းတနင်္ဂနွေနေ့ကပြောဆိုထားပါတယ်
ရှိတာရှာနိုင်ငံများအသင်းအာဆီယံကဒီကနေ့တနင်္ဂနွေနေ့မှာသမိုင်းဝင်သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။စုစုပေါင်းထုတ်ကုန်ပမာဏဒေါ်လာ 2.6 ထရီလီယံတန်ဖိုးရှိမယ်။လူဦးရေ625သန်းနေထိုင်တဲ့ဒေသတွေမှာအရင်းနှီးတွေနဲ့ကုန်သွယ်ရေးလွတ်လွတ်လပ်လပ်စီးဆင်းမှုကိုခွင့်ပြုလိုက်တဲ့အာဆီယံစည်းဝါးရေးအသိုက်အဝန်းကိုကွာလာလမ်ပူကြီးညာချက်နဲ့ထူထောင်လိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအာဆီယံအဖွဲ့ဝင်10နိုင်ငံဖြစ်တဲ့ Brunei, Cambodia, Indonesia, Laos, Malaysia, Philippines, Singapore, Thailand, Vietnam နဲ့မြန်မာနိုင်ငံကခေါင်းဆောင်တွေလက်မှတ်ရေးထိုးကြပါလိမ့်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုနောက်နှစ်မှာ American ပြည်ထောင်စု Washington မြို့တော်ကိုလာရောက်ဖို့မနေ့က American သမ္မတ Obama ကဖိတ်ကြားခဲ့ပြီးတော့အားလုံးကလည်း American ပြည်ထောင်စုကိုလာရောက်ဖို့လက်ခံခဲ့ကြတယ်လို့သမ္မတ Obama ကပြောဆိုပါလိမ့်။အာဆီယံရဲ့စီးပွားရေးဆက်ဆံမှုခိုင်မာအားကောင်းလာစေဖို့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်သမ္မတအိုဘားမားကအာဆီယံအဖွဲ့ကြီးအနေနဲ့ဒေသထဲမှာဥဆောင်ဥရွက်အခမ်းအကဏ္ဍကနေရှိနေတဲ့လို့လည်းပြောဆိုခဲ့ပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေပြင်ပမှာရုရှားဝန်ကြီးချုပ်ဒီမထရီမေဗီယက်ဒက်ဗ်နဲ့တရားတွေ့ဆုံဆွေးနွေးခဲ့တယ်လို့ကုလအထွေမှုချုပ်ဘန်ကီမွန်းနဲ့လည်းဒီကနေ့မှပဲတီးတံတွေ့ဆုံဆွေးနွေးခဲ့တယ်လို့သမ္မတရဲ့ပြောခွင့်ရဦးရဲထွတ်ကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဘယ်အကြောင်းအရာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့အသေးစိတ်ဖော်ပြမထားပေမဲ့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာပြီးနောက်ပိုင်းမြန်မာအသွင်ကူးပြောင်းရေးအပေါ်မှာဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ အာဆီယံထိပ်သီးညီလာခံအတွင်းမနေ့စနေနေ့တုန်းကလည်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာသမ္မတတို့ခဏတာတွေ့ဆုံပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့မြန်မာသမ္မတရဲ့ပြောခွင့်ရပြည်တော်စုဝန်ကြီးဦးရဲထွေရဲ့ Facebook မှာဖော်ပြပါရယ်အလားတူသမ္မတဦးသိန်းစိန်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အာဆီယံဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ရဲ့ထိပ်သီးညီလာခံဘေးပန်းမှာခဏတာတွေ့ဆုံပြီးဒေါက်ဆာစုကြည်ဦးဆောင်တဲ့အတိုက်အခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်အစဉ်ပြေချုံးမွေဆောင်အာဏာလွှဲပြောင်းနိုင်ရေးမြန်မာအစိုးရကိုကူညီမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းဂျပန်သတင်းဌာနဖြစ်တဲ့ဂျိုရိုသတင်းမှာဖော်ပြထားပါတယ်။ဒါပြင်သမ္မတဦးသိန်းစိန်ရဲ့ဦးဆောင်မှုအောက်မှာပြုပြင်ပြောင်းလဲမှုရလဒ်အနေနဲ့သမိုင်းဝင်ရွေးကောက်ပွဲကိုငြိမ်းငြိမ်းချမ်းချမ်းနဲ့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့အပေါ်မှာလည်းဝန်ကြီးချုပ်ရှင်ဆိုအာဘေကသမ္မတဦးသိန်းစိန်ကိုချီးကျူးဂုဏ်ပြုခဲ့တယ်လို့လည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကျောက်စိမ့်လုတ်ကွက်ထဲကမိုင်းနှင်းတစ်ခုနားမှာဖြစ်ပွားခဲ့တဲ့မြေပြိုမှုကြောင့်ဒေဆုံးသူတရားကျော်ရှိသွားပြီလို့အခင်းဖြစ်တဲ့နေရာကိုရောက်ခဲ့တဲ့ဒေသခံတူက VOA ကိုပြောဆိုပါတယ်။မနေ့ကကချင်ပြည်နယ်ဖားကန်မြို့နယ်မှာဖြစ်ခဲ့တဲ့မြေပြိုမှုမှာပျောက်ဆုံးတဲ့လူရေအတွက်ပိုများလာတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်။မြန်မာနိုင်ငံကဖားကန်ဒေသမှာကြောက်စိမ့်တူဖော်တဲ့မိုင်းနှင်းတွေကနေထွက်လာတဲ့အမှိုက်တွေကိုပြန်တန့်စင်ပြီးတော့ရောင်းလို့ရနိုင်တဲ့ကြောက်စိမ့်အပိုင်းအစလေးတွေကိုအသက်နဲ့ရင်းပြီးရှာဖွေလိရှိကြပါတယ်။မြန်မာနိုင်ငံရဲ့ကြောက်စိမ့်လုပ်ငန်းကနေကမ္ဘာပေါ်မှာအရေးသွေးအကောင်းဆုံးကြောက်စိမ့်တွေထွက်ပြီးလက်စင်အမေရိကန်ဒေါ်လာတန်ထောင်ပေါင်းများစွာရနေတာလည်းဖြစ်ပါတယ်။တဘာဝတရားစတာတွေကရတဲ့ဝင်ငွေတွေကိုခိုးယူအလွဲသုံးစားလုပ်မှုတွေနဲ့ပတ်သက်ပြီးစစ်ဆေးဖော်ထုတ်မှုတွေလုပ်နေတဲ့ Global Witness အဖွဲ့ရဲ့အချက်အလက်တွေအရမြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်ရေးလုပ်ငန်းကနေရတဲ့ဝင်ငွေဟာ2014ခုနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း31ဘီလီယံလောက်ရှိခဲ့ပြီးဒီဝင်ငွေပမာဏဟာမြန်မာတိုင်းနိုင်ငံလုံး GDP ပြည်တွင်းထုတ်ကုန်တန်ဖိုးရဲ့တစ်ဝက်လောက်ရှိအောင်မကနိုင်ငံကျန်းမာရေးနဲ့ပညာရေးအတွက်အစိုးရအသုံးစရဲ့46ဆလောက်ရှိနေတာဖြစ်ပါတယ်လက်ရှိပြည်သူ့ကျန်းမာရေးနဲ့ပညာရေးအသုံးစရာကိုနည်းလွန်းတယ်လို့ပြည်သူတွေကနားလည်ထားကြပါတယ်။ Global Witness အဖွဲ့ကတွေ့ရှိတဲ့အရာမြန်မာကြောက်စိမ့်လုပ်ငန်းကိုမြန်မာစစ်တပ်ရဲ့ထိပ်ပိုင်းလူမလိုက်အလွှာမူရည်ရာဇာတွေနဲ့အတူအမှောင်ခေအာဏာရှင်အစိုးရနဲ့ပေါင်းပြီးစီးပွားရေးအမျက်ထုတ်တဲ့ခရိုနီလုပ်ငန်းရှင်တွေရဲ့ကိုယ်ရက်ကရှုပ်ဝက်ထိန်းချုပ်ထားတယ်လို့ဖော်ပြပါတယ်။
အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ဘယ်ဂျီယံနိုင်ငံရဲ့မြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလဲမြေအောက်ယထာအသွာလာတွေပိတ်ထားပြီးလူသူကင်းရှင်းနေတဲ့လမ်းမကြီးတွေပေါ်မှာလုံခြုံရေးအပြည့်အဝယူထားတဲ့ဒုတိယမြောက်နေ့အဖြစ်နဲ့မြို့တော်သူမြို့တော်သားတွေနှိုးထလာရပါတယ်။ဒီကနေ့တနင်္ဂနွေနေ့ကိုလဲဒုတိယနေ့အဖြစ်မြို့တော်ဘရပ်ဆဲလ်ကိုအမြင့်ဆုံးချင်းချောက်ခံရမှုအဆင့်သတ်မှတ်ထားတာပါ။လုံခြုံရေးအတွက်နောက်ထပ်အတိုင်းအတာသစ်တစ်ခုအထိတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်ချက်တွေကိုဆုံးဖြတ်နိုင်ရင်ဘယ်ဂျီယံအာဏာပိုင်တွေဒီကနေ့နေ့လယ်မှာဆွေးနွေးနေကြပါတယ်။မြို့တော်ဘရပ်ဆဲကိုအမှန်တကယ်ချင်းချောက်ခံရပြီးဒီအခြေအနေကိုရင်ဆိုင်နိုင်ဖို့အတွက်နေရောညပါဖြစ်နိုင်ခြင်းအလုံးအေးအေးယူလှုပ်ဆောင်နေတယ်လို့ပြည်ရေးဝန်ကြီးယမ်ယမ်မွန်းကပြောဆိုထားပါတယ်။မနေ့စနေနေ့ကဘယ်ဂျီယံပြည်သူပြည်သားတွေကိုလူမှုစုဝေးမှုတွေမလုပ်ကြဖို့အာဏာပိုင်တို့ကတတိပေးထားတယ်လို့အာဏာပိုင်တို့ဘက်ကလည်းနိုဝင်ဘာလ23ရက်နေ့ပါရီမြို့တော်တိုက်ခိုက်ခဲ့ကြသူတွေကိုအင်တိုက်အားတိုက်လိုက်လံရှာဖွေနေပါတယ်။ဘရပ်ဆဲမြို့တော်နဲ့အနီးတစ်ဝိုက်မှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေကင်ဆောင်ထားသူတွေကတိုက်ခိုက်လာနိုင်တယ်လို့ဝန်ကြီးချုပ် Charles Michael ကသတိပေးခဲ့တာပါ။ပါရီမြို့တော်တိုက်ခိုက်မှုတွေမှာအဓိကပါဝင်ခဲ့သူတဦးဖြစ်တန်းတရားရှိထားတဲ့ Salah Abdeslam ကအသေးခံဖောက်ခွဲတိုက်ခိုက်နိုင်တယ်ဆိုတာအပါအဝင်ခိုင်လုံတိကျတဲ့သတင်းအချက်အလက်တွေကိုကိုးကားပြီးဝန်ကြီးချုပ်ကသတိပေးခဲ့တာဖြစ်တယ်လို့အာနာဘိုင်တို့က VOA သတင်းတောက်ဂျမီဒက်ပါကိုလည်းပြောဆိုထားပါတယ်။
တောက်ချန်နေကမာလီနိုင်ငံဘာမာကိုမြို့တော်ဟိုတယ်တစ်ခုမှာအနည်းဆုံးလူပေါင်း21ယောက်လောက်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးထိတ်လန့်ဆက်ဆုပ်စရာကောင်းတဲ့တပ်ဖြတ်မှုတွေအကြမ်းဖက်လူသားသမားတွေကိုမဆုံးမနစ်ဖော်ထုတ်ရေးယူမယ်လို့အမေရိကန်သမ္မတကကတိပေးပြောဆိုလိုက်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့ဒေသဆိုင်ရာအာဆီယံထိပ်သီးအစည်းအဝေးမှာတောက်ချန်နေကသမ္မတဥပမာကပြောဆိုရမှာဘာမာကိုတိုက်ခိုက်မှုကြောင့်အကြမ်းဖက်မှုနှိမ်နေအမေရိကန်ရဲ့အဖြေရှာလှုပ်ဆောင်မှုတွေပို့ပြီးတော့တင်းကျပ်လာလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ အမေရိကန်နဲ့မဟာမိတ်တွေဟာနိုင်ငံသားတွေကိုကာကွယ်ပေးဖို့ဆုံးဖြတ်ထားပြီးအကြမ်းဖက်ကွန်ရက်ကိုအမျက်နှုတ်တုတ်တင်မယ်လို့သမ္မတအိုဘားမားကပြောဆိုရဖြစ်ပါတယ်။အစောပိုင်းသတင်းတွေအရဆိုရင်တနတ်သမားတွေဟာတစားကန်190လောက်ထိဖမ်းဆီးခဲ့ပြီးအဲ့ဒီထက်ကအမေရိကန်6ယောက်အပါအဝင်လူပေါင်း80လောက်ကိုပြန်လွှတ်ပေးခဲ့ပါတယ်။အခုတစားကန်တယောက်မှမရှိတော့ဘူးလို့မာလီအရာရှိတွေကပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းဟော်တယ်တိုက်ခိုက်မှုပြီးဆုံးသွားပြီလို့အတည်ပြုခဲ့တာဖြစ်ပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ကပြင်သစ်အမေရိကန်ပြည်ထောင်စုနဲ့တခြားဒေသတွေကိုဒီကနေ့တနင်္ဂနွေနေ့မှာအကြမ်းဖက်မှုတွေထပ်လုပ်မယ်ဆိုတဲ့သတင်းပေးချက်နဲ့ပတ်သက်လို့အတည်ပြုနိုင်တဲ့အချက်အလက်မရှိဘူးဆိုပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါရယ်။အီတလီနဲ့လေဗနန်နိုင်ငံတို့ကနေရာတွေအပါအဝင်အကြမ်းဖက်တော့မယ့်အစီအစဉ်တွေရဲ့သတင်းအချက်အလက်တွေရရှိထားတယ်လို့ပြောဆိုထားတဲ့ online အဖွဲ့ Anonymous က online ပေါ်ကိုတင်ခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုအမေရိကန်နိုင်ငံသားဦးဝင်ကြီးဌာနကကြေညာချက်ထုတ်တုံ့ပြန်ခဲ့တာဖြစ်ပါတယ်။ Anonymous အဖွဲ့ကသူတို့ရရှိထားတဲ့အကြမ်းဖက်မှုဆိုင်ရာအချက်အလက်တွေကိုတိကျအတည်ပြုထားတာတော့မရှိပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI, CIA အမေရိကန်ဗဟိုထောက်လှမ်းရေးဌာန Britain ရဲ့ MI5 ထောက်လှမ်းရေးအေဂျင်စီတို့ထံပေးပို့ထားတယ်လို့တော့ပြောပါတယ်။အမေရိကန်ပြည်ထောင်စုအရှိတောင်ပိုင်းအတ္တလန်တာမြို့မှာဒီညကျင်းပမဲ့နဘန်းတပ်ပွဲတစ်ခုမှလည်းအကြမ်းဖက်ပြစ်မှတ်ထဲမှာပါရှိနေပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကတော့ချင်းချောက်မှုအလုံးကိုအလေးထားတဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့အခုချိန်မှာတော့အကြမ်းဖက်မှုနဲ့ပတ်သက်လို့ယုံကြည်ရလောက်တဲ့တိကျတဲ့သတင်းအချက်အလက်တွေမရှိသေးဘူးဆိုပြီးမနေ့တုန်းကပဲကြေညာချက်ထုတ်ပါတယ်။ကမ္ဘာတစ်လောကအမေရိကန်တန်ယုံတွေကိုကြိုတင်သတိနဲ့လုံခြုံရေးတိုးမြှင့်ထားရခြင်းရှိမရှိဆိုတဲ့အမေကိုတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဖြေဆိုဖို့ညှင်းဆိုထားပြီးလက်ရှိအခြေအနေမှာတော့လုံခြုံရေးအဆင့်မြင့်ထားပြီးဖြစ်တယ်လို့ပဲဖြေဆိုသွားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဩဇာကြီးမားတဲ့တိုက်ခိုက်ခေါင်းဆောင်နှစ်ယောက်ကို1980ခုနှစ်ပါကစ္စတန်လက်အောက်ကလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲတွေမှာဆရာဆွေးမှုပြစ်မှုကျူးလွန်ခဲ့တဲ့အမှုနဲ့ကွပ်မြစ်လိုက်ပါတယ်။ BNP ပါတီခေါင်းဆောင်ဆလူဒင်ကာဒါချောက်ဒရီနဲ့ဂျမတ်အီအစ္စလာမစ်ပါတီအတွင်းရေးမှူးချုပ်အလီအာရှန်မဟာမက်မူဂျဟစ်တို့ကိုစနေနေ့ညကကွပ်မြစ်ခဲ့တာဖြစ်ပါတယ်။ချောက်ဒရီနဲ့မူဂျဟစ်တို့ကသူတို့ပေါ်လူစုလိုက်ပြုံးလိုက်တပ်ဖြတ်မှုမတိမ့်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေအတွက်2013ခုနှစ်တုန်းကချမှတ်ထားတဲ့တည်တံပစ်ဒဏ်အတွက်အယူခံဝင်ခဲ့ပေမဲ့ဘူရူနီကဘင်္ဂလားဒေ့ရှ်တရားလွှတ်တော်ရုံးချုပ်ကပယ်ချခဲ့ပါတယ်။ဒါပြင်သမ္မတမိုဟာမက်အဗ်ဒူဟာမစ်ကလည်းသူတို့ရဲ့လူငင်းချမ်းသာခွင့်ပေးဖို့အယူခံဝင်မှုကိုစနေနေ့ကပယ်ချခဲ့ပါတယ်။
Direct from Washington, the voice of America, VOA. ဒါကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကီထိုင်းနဲ့မမိုးဖြူတို့ကပြပြသွားတာပါရှင်။အခုတော့ဖားကန်ဒေတာကမြေပြိုကျခဲ့တဲ့နောက်ဆုံးရအခြေအနေတွေကိုပြောပြမှာပါ။ကချင်ပြည်နယ်ဖားကန်ဒေတာကပုဂ္ဂလိကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်မှာမြေပြိုကျခဲ့တာကြောင့်တေဆုံးသူ100ထက်မနည်းရှိသွားပြီလို့အခင်းဖြစ်တဲ့နေရာကိုရောက်ခဲ့တဲ့ဒေတာကန်တူက VOA ကိုပြောပါရယ်အင်ချေ80နီးပါးမြေမြုပ်သွားပြီးနောက်ထပ်လူရာနဲ့ချီပြီးတော့လဲပျောက်ဆုံးနေတော့မယ်လို့လည်းပြောပါရယ်အဲ့ဒီနေရာကိုအန်ရရှိနေတဲ့နေရာအဖြစ်သတ်မှတ်ပြီးစစ်တပ်ရဲလုံကြုံရေးတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအပူတပြင်းကူညီကယ်ဆယ်ရေးရှင်းလင်းရေးတွေလုပ်နေတယ်လို့လည်းသိရပါရယ်မဆုမွန်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါ
ဟုတ်ကဲ့ပါနိုဝင်ဘာလ22ရက်နေ့မနက်3နာရီခွဲလောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စံခတ်ကူးကျေးရွာအနီးကကြောက်စိမ့်လုပ်ငန်းဝင်ကနေစွန့်ပစ်တဲ့မြေစာပုံပြိုကျတဲ့အတွက်စွန့်ပစ်မြေစာပုံမှာရေမစေးကြောက်လာရောက်ရှာဖွေနေသူတွေရဲ့ယာယီအင်ဂျင်မှန်းခြေ80လောက်မြေမြုပ်သွားခဲ့ပြီးတော့မြေပြိုကျမှုအတွင်းမှာလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်ပါတယ်မြေပြိုကျတဲ့အချိန်ကမနက်အစောပိုင်းဖြစ်တဲ့အတွက်ရေမစေးကြောက်ရှာဖွေတဲ့သူတွေဟာသူတို့တဲဒီထဲမှာအိတ်နေကြနေတယ်ဖြစ်ပါတယ်မြေမြုပ်သွားတဲ့နေရာမှာစနေနေ့ကတနေကုန်တူးဖော်ရရှိခဲ့တဲ့ရုပ်အလောင်းက100ကျော်ဒီကနေ့စစ်တပ်နဲ့အာဏာပိုင်တွေကဥဆောင်ပြီးတော့တူးဖော်ရရှိခဲ့တဲ့ရုပ်အလောင်း10လောင်းနဲ့ပတ်သက်လို့ဖားကန့်ဒေသခံလည်းဖြစ်ဒေသခံသတင်းတော်တဦးလည်းဖြစ်တဲ့ဦးစော်မိုးထက်ကအခုလိုပြောပြပါတယ
်သူတို့မနေ့ကတော့100နဲ့3လောင်းရတယ်ဟိုအသက်မြျော့ရှင်ပြီးတယောက်ထိုးလို့ရတယ်ကနေဟိုသူလည်းအသက်မရှင်ပါဘူးတည်သွားတယ်ဒီမိနစ်မှာကျွန်တော်တို့ဒီဖားကန့်ကတက်မှမှုကိုရင်တာပြီးတော့ဆက်ပြီးတော့ရှာဖွေရည်လုပ်တယ်အဲ10လောင်းအထိရတယ်ဟိုအဲ့ဒီထဲမှာလည်းအသက်ရှင်နေလို့ပြောတယ်ဆိုတော့ဘာလဲခါနဲ့အပေါ်လေးယောက်တော့ဟိုတည်သွားတာများပါတယ်အဲ့လိုဆို10လောင်းရတယ်ဒီရဲ့နောက်ပိုင်းအခြေအနေကတော့ဆက်ပြီးတော့ရှာဖွေနေတယ်ကျွန်တော်တို့အခြေအနေအသေးဘာမှမသိရသေးဘူး
ဖားကန်ဒေသတွေမှာကြောက်စိမ့်တူးဖော်ရေးလုပ်ငန်းခွင်ကစွန့်ပစ်မြေစာပုံအတွင်းမှာရေမစေးကြောက်ရှာဖွေတဲ့လုပ်ငန်းကိုအနီးအနားကျေးရွာတွေကဒေသခံတွေကယာယီတဲလေးတွေစောက်ပြီးတော့လာရောက်လုပ်ကင်နေကြတာဖြစ်လို့မြေစာပုံပျို့ကြတဲ့အချိန်မြုပ်သွားတဲ့တဲရင်အရေးအတွက်လူအရေးအတွက်ကိုခံမှန်းခြေတွေနဲ့ပဲပြောဆိုနေရတဲ့အနေအထားဖြစ်တယ်လို့လည်းဒေသခံသတင်းသမားဦးစော်မိုးထက်ကအနေအထားကိုအခုလိုရှင်းပြပါဗျာ။အင
်ဂျီကအမှဟာ80နဲ့80ကတော့ရှိတယ်။ဒီအင်ဂျီကရက်ွက်လည်းမဟုတ်ဘူးရွာလည်းမဟုတ်ဘူးမယ်ယာယီတော့နော်ဘူဟူနာကလာပြီးတော့တေးလေးတလုံးထိုးနေလိုက်ဒီနာကလာတေးလေးထိုးတလုံးထိုးနေလိုက်ဆိုတော့ဒီရွာမှာဒီနေ့အင်ဂျီဘလောက်ရှိတယ်ဆိုပြီးစည်ရင်ပြုတ်ထားတာမရှိတယ်လို့လူကြီးတွေဘလောက်နေထိုင်နေဆိုတာလည်းကျွန်တော်တို့အဲ့ဒီမှာတန်းတိုင်ထားတာလည်းမရှိဘူးလေအဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီမှာနေတဲ့အတွက်ဒီရလူကြီးကအများနဲ့မြင်တွေ့တယ်လို့ဒီနာတော့အင်ဂျီတလုံးရှိတယ်ဒီနာကတော့လောက်လောက်ရှိတယ်ဆိုတာကိုကျွန်တော်တို့အများနဲ့မြင်တွေ့နေတဲ့အတွက်ပေါ့နော်ကျွန်တော်တို့ကခံမှန်းကြည့်ရရတယ်အတူတူပြောလို့ခက်တယ်ဌာနဆိုင်တွေလည်းပြောလို့ခက်ပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေရာတွေကစည်ရင်းအင်းဝင်တဲ့နေရာလည်းမဟုတ်ဘူး၊ရက်ွက်လည်းမဟုတ်ဘူး၊ကြီးရွာလည်းမဟုတ်ဘူးဆိုတော့ကျွန်တော်ဒါမှပြေးကြတာကတော့80နဲ့80ကြာမှာတော့ပြေးကြတော့မြုပ်သွားတာပေါ့ဗျ။
ဖားကန်ဒေသတွင်ကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာဆက်ရန်နေရာကြီးတွေတုံးပြီးကြောက်ထူဖော်နေပြီးတော့လုပ်ငန်းခွင်ရဲ့တပ်မတ်နေရာမှာစုပုံစွန့်ပစ်ထားတာဖြစ်ပြီးအဲ့ဒီစွန့်ပစ်ထားတဲ့နေရာကအရင်တုန်းကတော့မိုးရသည်မှာမိုးများရေကြီးပြီးမြေပြိုကျမှုဖြစ်တာဖြစ်ပေမဲ့လို့အခုပွင့်လင်းရသည်မှာဘာကြောင့်မြေပြိုကျရသလဲဆိုတာကိုလည်းသူကအခုလိုရှင်းပြပါဗျာ။ဒီ
ကြောက်စိမ့်ချင်းကနေကြောက်စိမ့်တူဖော်ရေးကနေမှစွန့်ပစ်တဲ့နေရာတွေပုံနာရှိတယ်ဗျာ။ဒီကြရီပုံနဲ့ကကြတော့အဲ့ဒီလူဒီကပုံနဲ့နေရာမှာဖားကံမှာကကြတော့ကျွန်တော်တို့ဒီကပုံနဲ့နေရာကရှားလာတဲ့အခါကျတော့ကျွန်တော်တို့ကုမ္ပဏီတွေကနေမှာဒီစာတိထုတ်နေရာဝေရတာပေါ့နော်ဝေတဲ့အခါမှာအဲ့ဒီဒီကပုံကြီးပုံကြတယ်ပုံကြတဲ့အခါကျတော့ဒီကရီပုံဆိုရင်မစီဒီကကံကြီးကရင်မစီတောက်ရှားကြတယ်ပေါ့နော်ရင်မစီတောက်ရှားရှားပြီးတော့တချို့ကြတော့အဲ့ဒီဒီကပုံတွေမှာပဲအိမ်မပြောင်းနေနဲ့ဆိုတော့အဲ့ဒီမှာပဲယာယီပေါ့နော်ဆိုတော့ကားသွင်းတဲ့အချိန်မှာဟိုအခုတုံခုထရှားလို့ရအောင်ဖြစ်ပြီးတော့အဲ့ဒီအောက်မှာယာယီနေထိုင်ကြတာပေါ့နော်မှာအဲ့လိုမျိုးဆိုတော့အဲ့လိုယာယီနေထိုင်ကြတဲ့နေရာမှာဟိုဒီမိသားတွေကပြုချင်အရင်များလာတဲ့ခါကျတော့ဒီဖြစ်လို့ဆိုမိသားပုံပြောတဲ့အဓိကအကြောင်းကတော့ကျွန်တော်တို့ကော်မတီတွေကဒီပုံလင်းညာပြီးစပြီးဆိုလို့ရှိရင်မိုးရင်းတစ်ခုလုံးမှာကျင်းနေတဲ့မှာရှိနေတဲ့ဒီရှုပ်မိသားတွေကိုအရင်ကော်ထုတ်ရတယ်ဗျာပြည်လားအဲ့လိုရှုပ်မိသားတွေကိုအရင်ကော်ထုတ်လိုက်တဲ့ခါကျလို့ရှိရင်ရှုပ်မိသားတွေကုန်းသွားပြီဆိုတဲ့ခါကျလို့ရှိရင်ကျွန်တော်ကြောက်ကြောကိုရောက်တယ်ဗျအဲ့ကြောက်ကြောထိုးပြီးတော့မှကြောက်ကြောကမိသားတွေကိုပြန်ပုံတဲ့ခါကျတော့မိသားအပြော့တွေကအောက်မှာပြန်ရောက်သွားတယ်မိသားအမာတွေကအပေါ်ရောက်သွားတယ်ပေါ့နော်အဲ့ဒီမျိုးဆိုတော့အဲ့ဒီဒေတာအပေါ်တွေကအပေါ်ကနေထပ်ပူညာတဲ့ညာလာတဲ့ခါကျတော့ဒီမီစာဝိကိုမခံနိုင်တဲ့အောက်ကမီစာအပြိုတွေကကျွန်သွားတဲ့သဘောနဲ့ဒီလိုမျိုးပြိုကြတာဗျ
အခုလိုမျိုးမြေပြိုကျမှုတွေဟာအခုနှစ်ထဲမှာတော့အနည်းဆုံး၅ချိန်ပြိုကျပြီးဖြစ်ပြီးလူရာနဲ့ချီပျောက်ဆုံးသေဆုံးခဲ့ရတာဖြစ်ပါတယ်
။အဲပြိုကျတာကဆယ်လာပိုင်းလုံးကဆယ်လာပိုင်းလုံးကတစ်ခေါက်ကိုနှုတ်ပြီးတာချောင်းပြားဒီမိသားပုံတစ်ခုပြိုကျတယ်။အဲဒီတိုင်းဒီတောင်းလုံးကဆိုလို့ရှိရင်ကျွန်တော်တို့ဆယ်လို့တောင်းမရဘူးရှုံလုံးပဲဖြစ်တဲ့အတွက်တိုင်းနဲ့အဲ့ဒီပုံကဒီသားလေးဖုတ်ပြီးတော့ကျမရှိတဲ့ရုပ်လောင်းလို့ကပ်ပြင်ပလဲရဲအဲ့ဒီတုန်းကလည်းရာခဏမယ်ဗျ။နောက်ဒုတိယကပေါ်ကအမှိုက်ပုံမှာဖြစ်တဲ့ကိစ္စပေါ့နော်။ဒီလက်ရှိတော့ခံပန်းလို့ရတဲ့ဟာနဲ့အရင်တခါရတဲ့စင်စရာနဲ့ဘုန်းကြောင်တရားမျိုးပါရှိပါသေးတယ
်။နောက်ဆုံးပြိုကျခဲ့တဲ့အခြေအနေတွေကတော့အတော်လေးကိုဆူဆူဝါဝါလူအစုလိုက်အပြုံလိုက်တည်ဆုံးခဲ့ရတဲ့အနေအထားဖြစ်ပါတယ်လို့ဖားကန့်ဒေတာခန်တွေကပြောပါတယ်ရှင်
။ဒါကတော့မဆုမွန်ပြောပြသွားတာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေအောင်မြင်မြင်ပြီးဆုံးသွားပြီတဲ့နောက်လက်ရှိအစိုးရကအစိုးရသစ်လက်ထဲကိုချောချောမွေ့မွေ့လွှဲပြောင်းရေးနဲ့ပတ်သက်ပြီးပြည်တွင်းမှာစိုးရိမ်မှုတွေဆက်ပြီးရှိနေတယ်လို့နိုင်ငံတကာကလည်းဒီကိစ္စကိုပဲအဓိကထောက်ပြပြောဆိုနေပါတယ်။တက်ကြွလှုပ်ရှားသူတွေနဲ့လေလာစောင့်ကြည့်သူတွေကြားမှာလည်းဒီလွှဲပြောင်းရေးကိစ္စအနှောင့်အယှက်ကင်းကင်းနဲ့ဖြစ်ပါမလားဆိုတဲ့အပေါ်သဘောထားအမျိုးမျိုးရှိနေကြတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတော့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကိုချီးကျူးဂုဏ်ပြုကြောင်းနဲ့မြန်မြန်ဆန်ဆန်နဲ့စနစ်တကျအာဏာလွှဲပြောင်းရေးတိုက်တွန်းကြောင်ဖော်ပြထားတဲ့မူကျန်းအဆိုပြုချက်ကိုမြမရေးတဆိုင်မမတ်ဆောင်ရွက်နေကြတဲ့အမေရိကန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Mitch McConnell နဲ့ John McCain တို့နှစ်ဦးဟာအမေရိကန်အထက်လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒီမူကျန်းအခုလိုအမေရိကန်လွှတ်တော်အမတ်တွေရဲ့မြမအရေးအဆိုပြုချက်မူကျန်းကိုကြိုဆိုကြောင်း88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ကိုမြာရေးက VOA ကိုပြောပါတယ်။
အမေရိကန်ဦးသေးစေလက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးပြန်လည်ပြီးကောင်းပါလာတယ်လေ။အခုတော့ကအခုအချိန်ကလာမျိုးမှာအမေရိကန်နဲ့ဆက်ဆံရေးပိုပြီးကောင်းအောင်လုပ်ဖို့ဆန္ဒရှိကြနိုင်တယ်လို့ကျွန်တော်ပြောနေတယ်လား။အဲ့တော့အာနာအခုပြောင်းရေးတဲ့အာနာအလဲပြောင်းဖို့လားချောချောမူမူဖြစ်ရေးမဖြစ်ရေးပေါ်မှာတော့ဟိုအမေရိကန်မှမဟုတ်ဘူးကြာကျွန်တော်ပြည်တွင်းမှာရှိနေတဲ့သူတွေလည်းစိတ်ပူနေတာပဲ။ အဲ့တော့အခုတည်းကကျွန်တော်တို့ကဒီချိုးရမမေးအာနာဆွဲတော့ငါဆိုတဲ့ဟိုတနေ့အခုဒီလိုကြံနေရတာလုံးလုံးကြီးစင်းလုံးချောနေတဲ့အခြေအနေမျိုးပေါ့မမြင်ဘူးပေါ့နော်အဲ့တော့ဟိုချိုးရမမေးနဲ့အာနာတို့ကြောင်းနေတော့ကောင်းပါလေအဲ့ဒါကြောင့်မလို့ကျွန်တော်ဒီအမေရိကန်မှာဟိုအမေရိကန်နိုင်ငံကနေပြီးတော့မြန်မာပြည်ချိုးရမမေးအာနာတို့ကြောင်းနေတဲ့ပတ်သက်ပြီးတော့တိုက်တွန်းပြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့လည်းကြိုးစားတယ်ထောက်ခံတယ်
မြန်မာနိုင်ငံရဲ့အကဲခတ်ဥအောင်သူငင်းကတော့မြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
။အဲ့တော့ဟိုကျွန်တော်အမြင်ကတော့ဒီအာဏာလွှဲပြောင်းတဲ့ကိစ္စကတော့ဖြစ်လာပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီလက်ရှိသမ္မတဥပဒေစိတ်လည်းဟိုလူ့ပြည်ရှင်ကသူသတိပေးတာလည်းရှိပါတယ်။နောက်တစ်ခါဒီအစ်ပက်အစည်းအဝေးသွားတဲ့ဆာမာဒီအာဆီယံခေါင်းဆောင်တွေနောက်နိုင်ငံတကာခေါင်းဆောင်တွေဈာထဲမှာလည်းဒီအာဏာလွှဲပြောင်းပြီးကိစ္စပေါ့နော်။ရုပ်တော့ပြန်နိုင်ရတဲ့ပါတီဒီကိစ္စတွေသူသတိပေးတာလည်းရှိအဲ့တော့ကျွန်တော်မြင်တာကတော့ဒီအာဏာလွှဲပြောင်းတဲ့အခြေအနေကတော့ဖြစ်လာပါလိမ့်မယ်။နိုင်ငံတကာဘက်မှာကြတော့လေကျွေးရည်နဲ့ဆိုတာကတော့ဒါ1990ဒီကောက်ပေါ်တုန်းကရလဒ်ကိုညှင်းခဲ့တဲ့အခြေအနေနဲ့ရှိတော့ဒီဆက်နဲ့ကျွေးရည်နဲ့ဆိုတာကလည်းတဘာဝတော့ကျပါလိမ့်မယ်။အဲ့တော့သူတို့အနေနဲ့လည်းဒီတစ်ဖက်ကဒီအခုကျွန်တော်တို့မြန်မာနိုင်ငံမှာဒီလိုဖြစ်ပြီးအဆင်ပြေကြောင်းရေးပေါ့ဒါတော့ပြီးတော့ခိုင်မာအောင်တိုက်ကြုံရဲ့သဘောမျိုးလည်းဖြစ်တယ်ဖြစ်တယ်
မြန်မာဒီမိုကရေစီရေးမှာပါဝင်ကူညီခဲ့ကြတဲ့နိုင်ငံတကာအတိုင်းဝိုင်းနေတဲ့မှာတော့အမေရိကန်နိုင်ငံရဲ့အခန်းကဏ္ဍကိုပတ်သက်လို့ကိုမြာရေးရဲ့အမြင်ကလည်းဒီလိုပ
ါကျွန်တော်ဒီဖေးဆုံးကလည်းတခြားတော့အမေရိကန်နဲ့မြန်မာနဲ့ဆက်ဆံရေးမတည်လေခဲ့ဘူးကြမတည်လေခဲ့ဘူးအဲ့တော့ကျွန်တော်တို့အနေနဲ့ဖေးဆုံးကလည်းတခြားလို့မှာကျွန်တော်ကကျွန်တော်အင်ဒီယာပြည်ဖြစ်တဲ့အင်အားကြီးပြည်နိုင်ငံရဲ့ဟိုထောက်ပံ့ကူညီမှုတွေကိုပဲဆေးဆွတာတခြားလုံးဝဒီကဲအပြုံးနိုင်ငံနဲ့ပဲဆက်ဆံရေးကောင်းမွန်တည်ဆောက်ခဲ့ရလို့ပြင်းတယ်။အဲ့ဒါနဲ့အတူဘာတွေပါလာလဲဆိုတော့ကျွန်တော်နိုင်ငံမှာတန်ရာကန္တာပိုင်းဆိုင်ရာအစယင်းနည်းလမ်းတို့တော့ကြမ်းကြအားလုံးဒီကအပြုံးကြည့်ကြည့်လို့လည်းဖြစ်ဖြစ်နေတာကျွန်တော်တွေ့ရတယ်။အဲ့တော့ကျွန်တော်တို့နိုင်ငံလိုနိုင်ငံမျိုးအနေနဲ့အပြုံးကြည့်ရတဲ့ဒီဆက်ဆံရေးကောင်းမွန်ဆက်ဆံမှာဖြစ်လို့အနောက်ဥရောပနိုင်ငံတွေအထူးသဖြင့် American ပေါ့နော်အဲ့နိုင်ငံတွေလည်းကျွန်တော်ဆက်ဆံရေးကောင်းမွန်တည်ဆောက်ပြီးထားနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီတော့ကျွန်တော်တို့နိုင်ငံအတွက်ကတော့ American ကအလုပ်အရေးကြီးတဲ့အဆင့်မှာရှိပါတယ
်။မြန်မာနိုင်ငံအနေနဲ့လည်း American ကိုဆက်ပြီးအားကိုးနေရမယ်လို့မြင်တဲ့အကြောင်းကိုအောင်သူငင်းကတော့အခုလိုသုံးသပ်ပါတယ်
။ဒါ American ပြည်ထောင်စုကတော့ဒီဇိုင်းမမှတ်ပေါ့နော်မြန်မာနိုင်ငံမှာဒီမိုကရေစီရေးအတွက်ဟိုစိုက်တုံးရတာတွေရှိပါတယ်။ရှိတဲ့အခါကျတော့ဒါအရေးပါတယ်လို့ပြောလို့ရပါတယ်။အခုအချိန်မှာကတော့ကျွန်တော်မြင်ကပုံပြီးရေးပါတာကတော့ဟိုကျွန်တော်တို့အခုဒီမိုကရေစီအစီအကြောင်းကိုဆက်လာနိုင်မယ်ဆိုလို့ရှိရင်တို့အပူကြီးတွေညှိလို့ပါတယ်ဒီဖြစ်တော့ဒီပညာဆိုင်ရာအစီအစဉ်ဘာလို့ကစီးပွားရေးကျန်လာစီလာဖို့နဲ့နောက်တစ်ခုကတော့ဆန်တဲ့ဟိုကျွန်တော်တို့ရုပ်ပိုင်းဆိုင်ရာအစီအစဉ်တွေလည်းလုပ်ပါတယ်ဆိုတော့ဒီအပိုင်းမှာတော့အမေရိကန်ပြည်အောင်စုကပြောမဆိုရင်တော့ဟိုဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ပြစ်ထားလို့မရဘူးတကယ်ဆက်ပြီးတော့အားကိုးရအောင်ပေါ့
နိုဝင်ဘာလ19ရက်နေ့ကအမေရိကန်အထက်လွှတ်တော်မှာမြမအရေးတင်သွင်းခဲ့တဲ့အထက်မြမအရေးတင်သွင်းခဲ့တဲ့မူကြမ်းအဆိုထဲမှာတော့နိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပြတ်အသတ်အနိုင်ရခဲ့တာကိုအတိအမှတ်ပြုချီးကျူးဂုဏ်ပြုထားပြီးငြိမ်းငြိမ်းချမ်းချမ်းနဲ့မြန်မြန်ဆန်ဆန်အာဏာလွှဲပြောင်းရေးကိုဆောင်ရွက်ပေးဖို့တိုက်တွန်းထားသလိုစစ်မှန်တဲ့ပြန်လည်တင့်မြက်ရေးကိုအလေးပေးအာရုံစိုက်လုပ်ကင်ကြဖို့အဖွဲ့အစည်းအားလုံးကိုလည်းအားပေးတိုက်တွန်းထားကြောင်းဖော်ပြထားပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတနင်္ဂနွေညနေခင်းအစီအစဉ်အတွက်ရွေးကောက်ပွဲနဲ့လူထုအမြင်ကိုတင်ပြမှာပါအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းနိုင်တော့မယ့်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားတွေရဲ့အရေးကိုဘယ်လောက်ထိလုပ်ပေးနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်တာတွေရှိနေပါတယ်။ဒ တိုင်းသားတွေဘက်က NLD အပေါ်ဘလောက်ယုံကြည်မှုရှိနေတယ်လဲဘာတွေမျှော်လင့်ထားကြတယ်လဲဆိုတာကိုတော့ရန်ကုန် VOA သတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
အစိုးရဖွဲ့နိုင်လောက်တဲ့ပမာဏကိုကျော်လွန်ပြီးပြည်တော်စုလွတ်တော်ရဲ့နေရာပေါင်း80ရာခိုင်နှုန်းလောက်ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရရှိသွားတဲ့2015ရွေးကောက်ပွဲမှာတိုင်းသာပါတီအများစုလွတ်တော်ရဲ့မရောက်တာဟာ NLD ရဲ့ပြောင်းလဲချိန်တန်ပြီးဆိုတဲ့ကြေကျော်သံနဲ့နိုင်ငံရေးအရလွမ်းမိုးနိုင်မှုမျိုးနွယ်စုတူညီတဲ့တိုင်းသာပါတီတွေအချင်းချင်းမပေါင်းစည်းနိုင်မှုပြည်သူတွေနဲ့တသားတည်းမဖြစ်မှုစတာတွေကြောင့်လို့ဒေသခံလူထုတွေကထောက်ပြပြောဆိုကြပါတယ်ဒေသခံတိုင်းသားပါတီတွေကကိုယ်စားလှယ်တွေအနေနဲ့ဒေသခံလူထုရဲ့လိုအပ်ချက်တွေကိုပိုသိနိုင်မယ်လို့ယူဆစရာရှိပေမဲ့လူထုရဲ့နိုင်ငံရေးသိမ်းသာလည်မှုအပေါ်မှာတော့လိလာမှုအားနေခဲ့တယ်လို့ချင်းတိုင်းသူမိုင်းလာအေးကပြောပါတယ
်။တစ်ဖက်မှာလည်းဒါ NLD နိုင်ငံအတွက်ဆောင်တာဝမ်းသာတယ်။တစ်ဖက်မှာလည်းပဲတိုင်းသားဒေသအချို့တွင်ချင်းမှဆိုလို့ရှိရင်ဒါချင်းပါတီကဒီ6နေရာပဲနိုင်တဲ့အတွက်ဆောင်တာဝမ်းနေတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ရှုံးရတဲ့ကြောင်းရင်းတွေလည်းအများကြီးရှိရပါတော့။တချို့ချင်းပြည်နယ်မှာဆိုလို့ရှိရင်ဟို NLD ကိုပဲမေးထိလိုက်တယ်။ဘာကြောင့်လဲဆိုတော့သူတို့ကလည်းမေးထိတဲ့မေးဆန္ဒရှင်အားနဲ့တည်ရချင်းပါတီတွေကိုကထိလိုက်ရင်ပါတီရဲ့အများအတွက်ကြောင့်ငါနည်းနည်းလေးပေးရကြမယ်။အဲ့တော့သူတို့ကအစိုးရဖွဲ့နိုင်မှာမဟုတ်ဆိုတော့သူတို့ကောင်းထိတ်မှရှိပြီးသား။အဲ့ဒါဟာကိုဒီကျွန်တော်တို့ဒီချင်းပါတီတွေကဒီမေးဆန္ဒရှင်တွေရဲ့ဒီ political awareness ရှိမှုပေါ့နော်နိုင်ငံရေးနှုတ်ကြောင်းမှုနိုင်ငံရေးသိရှိမှုတွေကိုအာလေလာမှုပိုင်းမှာအားနေခဲ့တယ်လို့မှမြင်တယ်
။တိုင်းသားတွေအရေးနဲ့ပတ်သက်ပြီးထိထိရောက်ဆောင်ရွက်ပေးဖို့အတွက်နောက်တက်လာမယ့် NLD အစိုးရပေါ်ယုံကြည်မှုနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုဆက်ပြောပါရစေ
။တချို့အပိုင်းမှာလည်းယုံကြည်မှုရှိတယ်၊တချို့အပိုင်းမှာလည်းနည်းနည်းတန်တရာရှိတဲ့အပိုင်းတွေရှိတယ်။ဘာကြောင့်လဲဆိုတော့အမတော်ကမေးခွန်းရှိရယ်။ဘလောက်ထိဒီ NLD ရဲ့ Central Committee ရပေါ့နော်။ဒီdata တိတိမှရှိရဲ့ဒီသူတို့ရဲ့ဒီယုံခွေးတွေဘယ်လောက်ထိအာနာလွှဲပေးမှုလုံးမလဲပေါ့နော်ဘယ်လောက်ထိကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကိုပိုင်လွတ်လပ်စွာပြောဆိုပိုင်ခွင့်ဘယ်လောက်ထိပေးမလဲဆိုတာအမားတို့မသိဘူးလုံးပိုင်ခွင့်ရတဲ့ပိုင်းမှာသူတို့တကယ်တော့ထိန်ချုပ်သွားမယ်ဆိုလို့ရှိရင်ဒါဘယ်လောက်ပဲ NLD 99တိုင်းဒါ data တွေမှာအပြောင်းလဲရှိမယ်လို့အမားတို့မပြောနိုင်ဘူး
တိုင်းသောပါတီတွေအများစုအနေနဲ့ကလက်ရှိအစိုးရတပ်တန်းအတွင်းပြည်သူရဲ့လိုအပ်ချက်တွေကိုသိနာလည်မှုအားနေတာရှိသလို NLD ရဲ့ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုဒ်ကလည်းပြည်သူအပေါ်လွမ်းမိုးမှုတော်တော်ရှိခဲ့တယ်လို့ကရင်တိုင်းသားဥအောင်ချူတိုးကပြောပါတယ
်တိုင်းသောပါတီရတယ်ကျွန်တော်တို့ဒေသခံပြည်သူတွေနဲ့တသားရဲ့ရှိမှုနည်းတယ်လို့ထင်တယ်ကျွန်တော်တို့ကအရင်2010တုန်းကသူတို့မဲပေးခဲ့တယ်လေမဲပေးခဲ့ရင်မလဲသူတို့တွေကပြည်သူတွေနဲ့တော်တော်လေးကင်းခွာအခုလောလောဆယ်ခြေနေရတော့ဒီလွတ်တော်ကိုယ်စားလှယ်ကိုတိလို့ထည့်လိုက်တာလည်းမဟုတ်ကျွန်တော်တို့ဆိုလည်းဒီကျွန်တော်တို့မြို့နယ်မှာလာရွေးရဲ့လွတ်တော်ကိုယ်စားလှယ်ဆိုမမြင်ဘူးဒါပေမဲ့ဒီခေါင်းဆောင်တယောက်ယုံပြီးတော့မှထည့်လိုက်တဲ့သဘောပဲပုံအော်ပြီးထည့်လိုက်တာဘာဖြစ်လဲဆိုတော့ဒီမြန်မာပြည်ရဲ့ဖွဲ့စည်းပုံဥပဒေအရာကိုဒီလိုမျိုးပါစင်းနဲ့များများနဲ့လွတ်တော်ထဲမှာရှိနေမှလိုချင်တဲ့ဥပဒေတွေကိုပြင်ယူလို့ရမှာအဲ့ဒီရွယ်ချက်နဲ့လေ
ပါတီကြီးတွေရောဒေသခံပါတီတွေကပါတိုင်းနာဒေသတွေအတွက်ဒေသခံကိုယ်စားလှယ်တွေပဲရွေးချယ်ရှင်းပြစေခဲ့တာပါ။ဒါကြောင့်မို့ဘယ်ပါတီပဲနိုင်ပါစေပါတီကိုယ်စားလှယ်တွေဟာဒေသခံတိုင်းနာတွေပဲဖြစ်တာမို့တိုင်းနာရေးလှုပ်ဆောင်ကြမယ်ဆိုတာယုံကြည်တယ်လို့ဦးကတ်နိုးကပြောပါတယ်
။ကျွန်တော်ပြည်နယ်တွေမှာ NLD ရပဲနိုင်နိုင်ကြံ့ခိုင်ရပဲနိုင်နိုင်ဗမာတွေနိုင်တာမဟုတ်ပါဘူးကျွန်တော်တို့ချင်းပြည်နယ်မှာဆိုရင် NLD ကအမှတ်လဲချင်းပါပဲကြံ့ခိုင်ရအမှတ်လဲချင်းပါပဲဒါကြောင့်မလို့တို့ချင်းအတွက်ပဲစဉ်းစားမှာပါချင်းပြည်နယ်အတွက်အဲ့တိုင်းပဲရှမ်းရောကချင်ရောတို့ NLD ကနိုင်နိုင်ကြံ့ခိုင်ရနိုင်နိုင်ကချင်ပဲရှမ်းပဲဖြစ်တဲ့အတွက်တို့ရဲ့ပြည်နယ်အတွက်တို့ကြိုးစားမှာဖြစ်ပါတယ်အဲ့အတွက် NLD နိုင်နိုင်ကြံ့ခိုင်ရနိုင်နိုင်ကျွန်တော်တို့ဘာမှပြဿနာမရှိပါဘူးချင်းပြည်နယ်မှာချင်းတက်လာဖို့ပေါ့နော်ကချင်ပြည်နယ်မှာကချင်အစ်စ်တွေတက်လာဖို့
2015ရွေးကောက်ပွဲမှာတိုင်းနာပါတီစုစုပေါင်း52ပါတီဝင်ရောက်ရှင်ပြိုင်နေတဲ့အထက်18ပါတီသာအနိုင်ရရှိခဲ့တာဖြစ်ပါတယ်ပါတီအချို့ကတော့2010ရွေးကောက်ပွဲတုန်းကလွတ်တော်ထဲမှာနေရာရခဲ့ပေမဲ့လည်းအခုတစ်ခေါက်ရွေးကောက်ပွဲမှာလုံးဝရှုံးနေတာမျိုးတွေလည်းရှိပါတယ်ရှင
် VOA သတင်းတောက်မမြင့်မြင့်ခိုင်ပါရှင်ဒီရွေးကောက်ပွဲနဲ့လူထုအမြင်အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းထုတ်လွှင့်ချက်တွေကိုသရရှင်နေနားဆင်နေကြတာပါ။မကြာခင်မှာတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုလည်း တင်ပြပေးဖို့ရှိပါတယ်။ Paris ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့် American အစုရှယ်ယာဈေးကွက်တွေမှာတိတ်ပြီးတော့ထိခိုက်မှုမရှိခဲ့သလိုဥရောပအစုရှယ်ယာတွေမှာဆိုရင်လည်းတိတိငိမ့်ငိမ့်ပဲထိန်းနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းလူတွေကသူတို့ရဲ့ခီးသွားမဲ့အစီအစဉ်တွေရွှေ့လိုက်တာနဲ့ဥရောပကအကောင်းစားပစ္စည်းတွေမဝယ်ကြတော့မှကိုယာယီအဖြစ်စိုးရိမ်ကြောက်လန့်မှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာ 1.5 ဘီလီယံနီးပါးဆုံးရှုံးသွားပါတယ်။ဒီအကြောင်း VOA သတင်းတောက် Mail Arsica သတင်းပေးပို့ထားတာကိုမက်နန္ဒာချန်ကပြောပြမှာပါရှင်
။ပြင်သစ်နိုင်ငံ Paris မြို့ကမြို့ကန်လူလူတွေပုံမှန်လှုပ်ပြန်ဆင်းနေကြပါပြီ။ Jobo 8တွေနဲ့ចောင်းသားတွေမနက်ခင်း coffee ကိုအရသာခံတောက်နေတာတွေကိုလည်းတွေ့ရမှာပါ။ဒါပေမဲ့လည်းတောက်ကြနေညာအကျန်းဖတ်မှုကြောင့် Paris မြို့ကလူများအတွက်ကတော့အရာအားလုံးပြောင်းလဲသွားခဲ့ပါတယ်
။ On n'est plus les mêmes queQu'avant vendredi. Là, on est tous tourmentés par.
Tant qu'à nous, nous avons dit que 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 နယူးယောက်ဗန်နာရီဈေးကွက်ဖြစ်တဲ့ Wall Street မှာတော့ဈေးဖွင့်ချိန်ခေါင်းလောင်းတစ်ချက်ပဲထိုးပြီး Paris မြို့တော်ကတည်ဆုံသွားသူတွေအတွက်ရင်းနှီးမြှုပ်နှံသူတွေဝန်ထမ်းချင်းထိမ့်မှခိတ္တငိမ့်သက်ခဲ့ကြပါတယ်။ဒီနောက်ပုံမှန်တိုင်းလုပ်ငန်းတွေကိုလည်းပတ်ခဲ့ကြတာပါ။ Cornell တက္ကသိုလ်ကစူပါရေးပါမောက်ခ Steven Kai က Skype ကနေတဆင့် VOA ကိုပြောဆိုရမှာတော့
The Dow was actually upPretty markedly, but there are a few signs of people being a little bit more nervous, and they tend to do things like
buy a little bit more. Nene down, take it, buddy. Nene papa, say don't look at Lekana, do you have to energy not see, buddy? Dilo say, put it, do you got a shitty way to amuri, look at Javari.
Maja digging up here, we had Jaguars, a gong labby may, no Lekana sound there. A chose that we got Yai loud up Pili Melu, drenching the riga, don't that Javari. Sivai Saya drenching to Sam Stovaro.တဘာဝတရားကြောင့်ပဲဖြစ်ဖြစ်လူတွေကြောင့်ပဲဖြစ်ဖြစ်ကြုံရတဲ့ပြဿနာတွေဟာအခွင့်အလမ်းအစ်တွေကိုလည်းလမ်းဖွင့်ပေးတယ်လို့ဆိုခဲ့ပါတယ
် particular sectors will probably get hurt the most airlines travel and leisure maybe even insurance companies but other areas tend to do relatively well
ဒီတိုင်းတွေခီးသွားအပန်းဖြေလုပ်ငန်းတွေလိုကဏ္ဍတွေမှာအထူးခိုက်ဆုံးဖြစ်နိုင်ပါတယ်အာမခံကုမ္ပဏီတွေတောင်ပါနိုင်ပါတယ်ဒါပေမဲ့အခြားကဏ္ဍတွေကတော့အထိုက်အလျောက်အဆင်ပြေနိုင်ပါတယ်စွန့်ရင်လုပ်ငန်းက stock တွေမှာအကျိုးများနိုင်တယ်လို့ကာကွယ်ရေးလုပ်ငန်းတွေနဲ့ရွှေတို့အခြားစိတ်ချရတဲ့ American dollar တို့ Swiss franc ငွေတို့ Japan yen ငွေတို့တွေလည်းအကျိုးရှိနိုင်ပါတယ
်။ဒါပေမဲ့လည်း Paris မှာပဲဖြစ်ဖြစ်တခြားမြို့ကြီးတစ်ခုမှာပဲဖြစ်ဖြစ်နောက်ထပ်တိုက်ခိုက်မှုနဲ့ကြုံရမယ်ဆိုရင်တော့ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်နိုင်တာကြောင့်ကမ္ဘာစီးပွားရေးတစ်ခုလုံးကိုရိုက်ခတ်နိုင်တယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကြွမ်းကျင်သူ James
Over the longer term, there will be a concern that there may be a tightening of borders, perhaps ultimately.
ရှင်မနေဇတ်တွေကိုတင်းကျပ်တာမျိုးနောက်ဆုံးမှာကုန်သွယ်ရေးနဲ့လွတ်လပ်စွာကုန်သွယ်မှုကိုသဘောမတူတာမျိုးအထိဖြစ်လာနိုင်တဲ့အပေါ်ဆိုးရိမ်မှုတွေရှိလာနိုင်ပါတယ်။ဒီလိုဖြစ်လာမယ်ဆိုရင်တော့ကမ္ဘာစီးပွားရေးအတွက်သတင်းဆိုးပါ။
2014ခုနှစ်မှာခရီးသွား83သန်းကျော်ကိုကျိုးဆိုလက်ခံခဲ့တဲ့ပြင်သစ်နိုင်ငံအတွက်ကတော့စီးပွားရေးပေါ်ရိုက်ခတ်မှုဟာတည်တာလာပါတယ်။မြို့ရဲကလမ်ဘစ်ကော်ဖီဆိုင်တွေမှာထိုင်တဲ့လူအ ਨੇ ချင်းသာတွေ့ရသလိုအထင်ကရနေရာတွေမှာလက်နက်ကင်စစ်သားတွေကစောင့်ကြပ်နေပြီးကမ္ဘာထင်ရှားဆုံး Eiffel မြောက်စင်ကိုလည်းဝင်ခွင့်မပေးဘဲတားမြစ်ထားချိန်မှာတချို့ဟိုတယ်တွေမှာတော့တက်ခိုမဲ့သူမရှိအခြေအနေတွေနဲ့ကြုံနေရတာဖြစ်ပါလိမ့်ရှင်
။မန္တန္တချန်ပြပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းသောရရှင်တွေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။
ဗီအိုအေမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မ မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းရွေးကောက်ပွဲ2 season တွေကိုတနာရီတိုးချက်ထုတ်လွှင့်နေပါတယ်ရှင်လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုထုတ်လွှင့်မှာပါ NLD ပါတီအနေနဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးတဲ့ကာလတုန်းကကြွေးကြော်လှုံ့ဆော်စကားဖြစ်တဲ့အမှန်တကယ်ပြောင်းလဲဖို့ဆိုတဲ့အတိုင်းတကယ်လှုပ်ဖို့လူငယ်တွေကမျှော်လင့်နေကြပါတယ်ဘလို့အပြောင်းလဲမျိုးကိုလူငယ်တွေဘက်ကအဓိကမျှော်လင့်နေကြတယ်လဲဆိုတာကိုတော့ VOE ရန်ကုန်သတင်းတောက်ကိုထက်အောင်ကနေရွေးကောက်ပွဲနဲ့လူငယ်ကဏ္ဍမှာစူးစီးတင်ပြမှာပါရှင
်ဒီကရက်ပါတီဆိုရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့အစိုးရဖွဲ့တဲ့အခါမှာရင်ဆိုးရရလို့မဟုတ်ပဲလူငယ်တွေကိုဦးစားပေးတဲ့တိုင်းပြည်ပြောင်းလဲဖြစ်လာဖို့အတွက်မြန်မာလူထုကမျှော်လင့်နေကြတာပါ
ကျွန်တော်အထင်တော့အရင်တော့အစိုးရတော့မဆိုးလောက်မဆိုးဘူးပေါ့နော်အဒါကျွန်တော်အနည်းဆုံးမျှော်မှန်းချက်ပေါ့အရင်တော့ထားတော့အရင်တော့အစိုးရထားတော့မဆိုးလာဘူးပြော့ဒီကျွန်တော်သိတာ MD မှာပညာရှင်တချို့တွေလည်းပါဝင်တယ်ပြော့ပြော့ဒေါန်ဆန်တချို့ကလည်းပညာပြီးနိုင်ငံတကာမှာအတိုင်းဝိုင်းမှာအသိဘာလို့ပြောမလဲသူရဲ့အသိအကျွမ်းတွေလည်းများတယ်ပေါ့နော်အဲ့တော့ဖြစ်တော့ကျွန်တော်နိုင်ငံတော့ဒါဟိုဘယ်လိုလုံးဝအကောင့်ဘက်ကိုဦးတည်သွားမှာလို့ကျွန်တော်ထင်တယ်သူတို့ဒီအစိုးရဖွဲ့မယ်ဒီအသက်ပညာရှင်တွေဒီအသီးသီးမှာဒီကိုနေပဲမှာကျွမ်းကျင်တဲ့ပညာရှင်တွေသူတို့အစိုးရဖွဲ့မယ်လို့ကျွန်တော်ယုံကြည်ရ
အော်အမေစုပြောတဲ့ဆောင်ဖို့လိုပဲလေပြောင်းလဲခြင်းတန်ပြီလို့ပြောထားတယ်အမေစုယုံလဲယုံနေယုံတဲ့အတွက်ကြောင့်တကယ်လည်းပြောင်းလဲမယ်လို့ယုံကြည်ပါတယ်တကယ်လို့ယုံကြည်တယ
်ဒီရွေးကောက်ပွဲမှာအကြီးအမားဆုံးကျိုးရလကတော့လူတို့တွေတော်များများပါဝင်လာပြီးအားပေးထောက်ပံ့မှုတွေလို့ဆိုရမှာပါလက်ရှိအချိန်မှာ NLD ပါတီကလွတ်တော်နှစ်ရလုံးမှာအစိုးရဖွဲ့နိုင်တဲ့အထိနိုင်ရနေတဲ့အတွက်အရင်ဆိုရထက်ပိုပြီးကောင်းမွန်တဲ့အနာဂတ်ကိုဖန်တီးပေးနိုင်လိမ့်မယ်လို့လူငယ်တွေကယုံကြည်နေကြတာလည်းဖြစ်ပါတယ်
2010-2015တည်းမှာကျွန်တော်ဘာမှကျွန်တော်တော်နိုင်ငံတိုးတက်ပြောင်းလဲတာဘာမှမရှိဘူးအဲနိုင်ငံရေးအနေနဲ့လာနေတာလေးပွင့်လင်းလာတယ်ရှိမယ်ဒါပေမဲ့ပြည်သူဘုံအနေနဲ့ပို့ပြီးတော့ကျွန်တော်ဆုံဆုံမြုပ်နေတာပဲရှိတယ်ဘာမှကုန်စည်တော့အကုန်လုံးကဈေးကြီးနေအစမတန်အခက်ခဲနေကြုံတယ်အဲ့တော့ကျွန်တော်အိုက်ထက်ပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်ထင်တယ်ပြီးတော့ဒီတို့ကခုနကပြောသလိုပဲစစ်တက်ကဖြစ်တဲ့အတွက်တို့ရဲ့ ideology ကစစ်တက်က ideology ဖြစ်နေအခုလာမှာအရက်သားဖြစ်တယ်ပညာရက်တွေများမယ်အဲ့တော့ကျွန်တော်တို့အပြောင်းလဲတွေလည်းကျွန်တော်တို့ကောင်းကောင်းတွေ့ရမယ်လို့ကျွန်တော်ထင်တယ်
။ကျွန်တော်နည်းပြောရမယ်ဆိုတော့ဒါပြောင်းလဲဖို့လိုနေတော့အမှန်ပဲတိုင်းပြည်ကအကုန်ပေါ့အခုနညီပြောတဲ့အတိုင်းပေါ့အများကြီးပဲဟိုလူငယ်တွေတွက်ကောဟုတ်ပဲနော်အရင်ကလက်ထက်ကအစိုးရလက်ထက်ကထက်ပို့ပြီးတော့တိုးတက်လိမ့်မယ်လို့ပို့ပြီးပြောင်းလဲမှုတွေကောင်းတော့ပြောင်းလဲခြင်းတွေရှိလိမ့်မယ်လို့မျှော်လင့်ပါတယ
်။ပြည်သူများစုကတော့သူတို့လိုလားတဲ့အစိုးရကိုမဲပေးထောက်ခံပြီးတဲ့နောက်မှာပဲဒီ NLD ပါတီကအများစုအနိုင်ရပေမဲ့လို့နောက်တက်လာမဲ့ဆွေရကိုအလုံးစုံယုံကြည်အားကိုးခြင်းမပြုဘဲစောင့်ကြည့်သွားမယ်လို့လူငယ်တွေကဆိုကြပါတယ
်။အဲဒေါန်ဆန်းကြီးကိုတိုင်ပြောခဲ့တာသူရဲ့သူရဲ့တွတ်တော်ကိုယ်စားလောင်းလေးကိုသူဂုံမပြုသေးဘူး။ပြည်သူတွေကဘလောက်ထိလုံနိုင်မယ်ဘလောက်ထိလုံမယ်အဲ့ပုံမှာသူ action ဒီသူတို့ရဲ့လှုပ်ဆောင်ကြတဲ့ပုံမှာချိန်ပြီးတော့ဂုံပြုမယ်လို့ပြောထားတယ်။အဲအဲ့ထောက်ကြည့်ရတာဒေါန်ဆန်းကြီးကသူဒီရွေးကောက်ခံရတဲ့ကိုယ်စားလှယ်တွေကိုသူစောင့်ကြည့်နေမှာပဲသူတို့ဘလောက်ထိအလုံးလုံးနိုင်လဲစောင့်ဆောင်နိုင်လားမစောင့်ဆောင်နိုင်လားအဲစောင့်ဆောင်နိုင်မှုကသူပြည်သူတွေရလဲအနေနဲ့ကျွန်တော်အမြဲတမ်းစောင့်ကြည့်နေရမယ်သူတို့ဒီတိုင်း MD ပါတီငါတို့ရပြီဆိုတော့ငါတို့ဒီတိုင်းဖြစ်သွားလို့မဖြစ်ဘူးเนาะအမြဲတမ်းနိုင်ငံရေးကိုကျွန်တော်မျက်ချင်ပြစောင့်ကြည့်နေရမယ်သူတို့ဘာတွေလုပ်နေလဲဘာ policy တွေသူတို့ချမှတ်နေပြီလဲအဲ့ဒါမှကျွန်တော်ကဝေဖန်တဲ့နောက်ကျွန်တော်ဝေပြရမယ်ကျွန်တော်ထောက်ပြတဲ့နောက်ကျွန်တော်ထောက်ပြရမယ်ပြည်သူတွေအနေနဲ့လှုပ်ဆောင်အောင်ပါဗောနော်ဒီအခုလက်ရှိအနိုင်ရပါတယ် MD ပါတီတခုပဲကျွန်တော်လုပ်နေလို့မရဘူးကျွန်တော်ပြည်သူအနေနဲ့ကျွန်တော်ပြည်သူခံနာအနေနဲ့ကျွေးစောက်ကြည့်ရတော့ကျွန်တော်တို့ရဲ့တို့တို့ဆုံးမချက်တွေဝေဖန်တာတော့အဲကျွန်တော်လုပ်ပေးရမှာ
1990ရွေးကောက်ပွဲတုန်းက NLD ပါတီကတခဲနဲ့နိုင်ရခဲ့ပြီမလဲစစ်တကအာဏာလွှတ်မပေးခဲ့သလိုဒီရွေးကောက်ပွဲမှာလည်းအဲ့လိုအဖြစ်မျိုးကျုံလာနိုင်မလားဆိုပြီးတချို့ကလည်းစိုးရိမ်ကြပါတယ်ဒါပေမဲ့လည်းဒေါန်ဆန်းစုကြည်ကိုရိုင်ကလူတွေဟာအရင်ကထက်ပိုပြီးနိုင်ငံရေးအသိပညာနှိုးကြားလာတဲ့အတွက်လွန်ခဲ့တဲ့နှစ်20ကျော်ကအဖြစ်မျိုးမကျုံလာနိုင်ဘူးလို့ပြောဆိုထားသလိုတမနာဦးသိန်းစင်ကိုရိုင်ကလည်းရွေးကောက်ပွဲရလဒ်အတိုင်းနောက်အစိုးရကိုတာဝန်စနစ်တကျလွှဲပြောင်းသွားမယ်လို့ကတိကွပြုထားပါတယ်လူငယ်တွေကလည်းရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့စိတ်လှုပ်ရှားနေကြပါတယ
်။ရေကုန်တာမှနေမတိထိုင်မတာပဲဘလို့အင်းမကိုမသိဘောနော်။ပြီးတော့ကိုကလက်လမ်းမီတလောက်စာအုပ်တွေဖတ်တယ်။ပြီးတော့ဟိုတငယ်ချင်းတွေအများစုကလည်းဒါအခုလဲနီးပညာတိုးတက်လာတော့ online မှာလည်းပွင့်လင်းလာပြီလေ။အဲဆို online မှာလည်းအများတော်ဖြစ် up to date သတင်းတွေဖတ်နေရတယ်ပြီးတော့သတင်းစာဆောင်တွေလည်းဝယ်ဖတ်ကြရတယ်ဘောနော်။ဝယ်ဖတ်ပြီးတော့ဒါနိုင်ငံရေးကို 100%မသိပေမဲ့လလမ်းမီတလောက်တိအောင်စူးစမ်းရတယ်အဲ့ခါကျတော့ဘယ်လိုပဲဖြစ်ပြောင်းလဲတဲ့တိုင်းမျိုးဆိုစကားအတိုင်းတကယ်လဲဟိုပြောင်းလဲစေခြင်းတယ်တကယ်လဲပြောင်းလဲခြင်းတယ် ဒါနမလို့ပြောင်းလဲချက်တမ်းမလို့ပြောထားတဲ့ဒီအဖွဲ့အစည်းကိုလည်းတကယ်အနိုင်ရစေရင်လည်းအဲ့တော့ကြောရန်လက်ကိုမြ мян လေးသိဖြစ်နေမယ်ဆိုရင်အခုထက်ပြီးအခုညနေပဲသိရရင်တော့ဘူကောင်းတာပေါ့နော်အဲ့တော့မဲပေးတဲ့နေ့မှာလည်းတကယ်စိတ်တွေအရန်လှုပ်ရှားတယ်ပြီးတော့အဖြေမသိသေးခင်မှာမသိသေးခင်မှာလည်းပေါ့နော်အရန်ကိုစိတ်လှုပ်ရှားပါတယ်ဟုတ
်တိုင်းပြည်ပြောင်းလဲမှာလူငယ်တွေလူလာနေကြတာတွေကတော့
အဓိကတော့ကျွန်တော်ပညာရေးကိုကျွန်တော်အဓိကဦးစားပေးပြီးတော့ပြောင်းရမယ်ပေါ့ MD နေနဲ့เนาะအဲပညာရေးပြီးတော့တရားစီရင်ကျွန်တော်လုံးဝရိုင်းလဲနေတရားစီရင်ကိုကျွန်တော်တို့လုံးဝပြန်ပြီးတော့တက်မှတ်ရမယ်အဲပြီးတော့ဒီခြားစားမှုအဲဘက်ပေးပတ်ယူမှုကျွန်တော်အဲ့ဒါကိုကျွန်တော်အစွမ်းကုန်မဟုတ်တော့ကျွန်တော်ဘယ်လိုပြောမလဲအစွမ်းကုန်တိုက်ဖျက်ရမယ်ပေါ့เนาะအနည်းဆုံးဟိုအမေရိကန်နိုင်ငံမှာတော့ခြားစားမှုရှိနေတာပဲဒါပေမဲ့ကျွန်တော်နိုင်ငံနဲ့အနည်းဆုံးတော့ကျွန်တော်တို့တိုက်ဖျက်ရမှာပေါ့ဒီရောင်အစွမ်းကုန်ပေါ့ကျွန်တော်ဒီ MD ဟို MD ပါတီနေနဲ့အဲအဲ့ဒါလေးကျွန်တော်မျှော်လင့်နေပြီးတော့တရားစီရင်ရေးပြီးတော့ချက်မာရေးပြည်သူရဲ့ချက်မာရေးဟုတ်ပြီးတော့အလုပ်အကောင်ရေပေါ့နော်အလုပ်ကအခွင့်အလမ်းတွေအာပြီးတော့နိုင်ငံအခုကျွန်တော်တင်းဖက်လာဟိုနိုင်ငံသားတွေကတို့ဟန်ပြင်းနေတို့ဒီရွေးကောက်ပွဲနှစ်လသုံးလစောက်ကြည့်ပြန်တို့ဒီနိုင်ငံသားအရင်းနှီးမြှောက်နှံမှုတွေဝင်တော့မှာအဲ့တော့ကျွန်တော်ပြောင်းလဲလာမှာပေါ့ဗျာ
စီးပွားရေးရဲ့ပညာရေးရဲ့အဲ့နှစ်ခုအမားတော့ဒီကထားတယ်ကျွန်တော်ရလည်းပြောင်းလဲရမှာအများကြီးပဲအများကြီးပဲအများကြီးပဲကျွန်မရေးစောင့်ရှောက်မှုတွေပြီးတော့လမ်းစနစ်တွေဒါလည်းအများကြီးပဲပေါ့နော်လက်ရှိကြုံတွေ့နေရဒါပေမဲ့ဟိုစီးပွားရေးကိုအဓိကထားပြီးလုပ်တင်တယ်လို့ထင်တယ်အဲ့တော့အမေစုဒါအစိုးရအနေနဲ့လှုပ်ဆောင်နိုင်မယ်ဆိုလို့ရှိရင်လေရင်းနှီးမြှုပ်နှံမှုတွေအများကြီးဝင်လာမယ်အဲပြီးတော့အထူးသဖြင့်အမေရိကလိုနိုင်ငံမျိုးတွေဒါတွေကဖြစ်လဲဖြစ်တင်တယ်အဲ့တော့ဆိုကိုယ့်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အတွက်စီးပွားရေးကောင်းလာမယ်
လူငယ်တွေကတော့နောက်တက်လာမယ့်အဆွေအကိုပြောင်းလဲမှုတွေနဲ့အတူကိုစီရင်ခုန်တန်းနေစုညံလျက်ဆောင်စားနေကြပါလား
VOA ရန်ကုန်သတင်းတောက်ကိုထက်အောင်ပါရှင်ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုလည်း VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာတင်ဆက်နေပါတယ် Asia Set 7 to 2ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့တွဲဆုံမေးမြန်းခန်းကိုတင်ဆက်မှာပါ NLD ပါတီအနေနဲ့အဓိကလွှတ်တော်နေ့ရက်စလုံးမှာလူများစုပါတီဖြစ်လာတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာလည်းအများစုအနိုင်ရထားပြီးတော့အစိုးရတစ်ကိုဦးဆောင်နိုင်ပြီးတဲ့နောက်မှာလူအခွင့်အရေးအခြေအနေတိုးတက်ရေးကိစ္စကိုဘလောက်ရှည်တန်းတင်လှုပ်ဆောင်တင်ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တယောက်ဖြစ်တဲ့ကိုထွန်းမြောင်ကို VOA Editor ကိုသားညုံကရန်ကုန်ရုံးမှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ကိုထွန်းမြောင်အခု VOA ကနေပြီးတော့မေးမြန်းတာကိုလာပြီးတော့ဖြေကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့။
ကျွန်တော်အခုမေးချင်တာကသူဖြစ်လူခွင့်ချင်းနေပေါ့လူခွင့်ချင်းနေမယ်ဆိုတော့မှဒီရွက်ောက်ပွဲကာလအလွန်အချိန်နေဘာလို့ဆိုတော့အခုရွက်ောက်ပွဲရလိုက်ရဆိုရင်တကယ်အတိုက်ခံဒီမိုကရေစီပါတီကအစိုးရဖွဲ့နိုင်မယ့်အလားအလာဖြစ်နေပြီလွှတ်တော်တွေမှာလည်းအများစုလိုဖြစ်နေပြီအဲ့တော့နောက်ဒီတက်ကြွလှုပ်ရှားသူတွေလူခွင့်ရေလှုပ်ရှားသူတွေရဲ့ခံစားရတယ်ကျွန်တော်မြင်ချင်ပါတယ်ဒါပေမဲ့အရေးဆုံးကျွန်တော်မြင်ချင်တာနိုင်ငံကြီးအကျဉ်းသားတွေနဲ့ပတ်သက်တဲ့ကိစ္စပါနိုင်ငံကြီးအကျဉ်းသားတွေကိစ္စကအခုနိုင်ငံကြီးအကျဉ်းသားတွေနဲ့ပတ်သက်လို့ပြောကြဆိုကြတာတိတ်မကြတော့လို့ပဲကိုထွမြောင်ရဲ့အမြင်အခုအနေထားနိုင်ငံကြီးကျင်းသားတွေရဲ့ခံခံနာနဲ့ပတ်သက်လို့မပြောချင်တယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုလူထုပါတီကြီးပေါ့ဗျာကျွန်တော်တို့ခေါင်းဆောင်ဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့ပါတီအားလုံးပြည်သူတွေကတခဲနဲ့ဆန္ဒမဲပေးလိုက်ကြပြီပေါ့အဲ့တော့အများစုကတော့ဒါအနိုင်ရပြီဆိုတာဒါဟိုအလုံးသိပြီးသားပါပဲသို့တော်တရားဝင်ရွေးကောက်ပွဲကော်မရှင်ကဒီမတ်ပြုဖို့ကြံနေသေးတာပဲရှိတယ်ပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးမှာတစ်ဖက်မှာကျွန်တော်တို့လူတို့အောင်ပွဲအနေနဲ့အောင်ပွဲရလက်ရပြီသို့တော့အဲ့ဒါလက်စုပ်လက်ကင်တော့မဖြစ်သေးဘူးတစ်ဖက်မှာလည်းဒီမဲရလက်တွေနဲ့အတူနိုင်ငံရေးအကျဉ်းသားတွေចောင်းသားတွေနောက်ပြီးတော့တက်ကြွလှုပ်ရှားသူတွေနောက်လယ်သမားတွေဒီလူတွေထုံထဲမှာရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်တို့အာရုံမပြတ်ဖို့လိုပါတယ
်တလုံးတော့ကလည်းဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ကနိုင်ငံကျင်းတိုင်းလှုပ်ပေးဖို့ဆိုလို့တမန်တော်ထံပန်ကြားတာမျိုးရှိပါတယ်တမန်ပန်ကြားတာမကြသေးပါဘူးချူတက်ကြွလှုပ်ရှားတဲ့ចောင်းသားချူထပ်ပြီးတော့ဖန်ခံတာမျိုးကြုံရတယ်အဲ့တော့ကျွန်တော်လည်းစိတ်ဝင်စားတာကဒီကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာရောအစိုးရဘက်ကလည်းနိုင်ငံကျင်းသားကိစ္စမပြောဘူးကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာလည်းနိုင်ငံပါတီတော်များလည်းနိုင်ငံကျင်းသားကိစ္စတွေကိုမပြောတော့ဘာဖြစ်လို့ဒီကိစ္စကဘာကြောင့်မှိမ့်နေထားကြတာလဲမှိမ့်နေရတာလဲ
အဲ့တော့ campaign ကာလမှာအစိုးရအနေနဲ့ကအဲ့တော့ campaign ဒီရွေးကောက်ပွဲကြီးနီးတဲ့အချိန်ထိကိုကျွန်တော်တို့အကြောင်းသားကောင်းဆောင်ကျော်ကိုကိုတို့ကိုလင်းထန်နိုင်တို့ဖမ်းတယ်ဖမ်းနေတော့မယ် not ဖက်မှာဒီမဲ့ဒီနိုင်ငံရေးပါတီတွေအနေနဲ့ကရွေးကောက်ပွဲအောင်နိုင်ရေးကိစ္စကိုပဲဇောင်းပေးပြီးတော့ဟိုလုံနေကြတာကိုတွေ့တယ်ဒါကလည်းလုံးဝမှာပါမလုံးဝဘူးမပြောပါဘူးတစ်ချက်ပဲကျွန်တော်တို့ဟိုတွေ့ရတာကဟိုပြီးခဲ့တဲ့ဟို debate မှာပေါ့ DVB debate မှာကျွန်တော်တို့တွေ့ရရနိုင်ငံရေးပါတီကြီးတွေကိုမေးတယ်ရက်ပေါင်းတရာအတွင်းမှာဟိုအနိုင်ရပြီးသွားရက်ပေါင်းတရာအတွင်းမှာဘာလုပ်မလဲဆိုတဲ့မေးခွန်းမှာကျွန်တော်နားထောင်ရတာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စပါမလာတာဟာကျွန်တော်တို့စိတ်မကောင်းစေရပါပဲအဲ့တော့ဟိုဒီနိုင်ငံရေးအကျဉ်းသားတွေကိုအကြောင်းသားတွေကို
မင်းနေလားဆိုတဲ့ဟာဒါဟာချက်ချင်းလုံးရမယ့်ကိစ္စပါချက်ချင်းလုံးရမယ့်ကိစ္စကျွန်တော်ခုနပြောသလိုပဲအာနာလွှတ်ပေးတဲ့ရက်ချီတောင်စောင့်ဖို့မသိဘူးလို့ကျွန်တော်မြင်ပါတယ်ဒါဟာချက်ချင်းပဲအခုဟိုအစိုးရရက်ရှိအစိုးရနဲ့ဆွေးနွေးတဲ့အခါမှာမတရားဖန်ဆီးခံထားတဲ့လူတွေကိုကျွန်တော်ချက်ချင်းပြန်လွှတ်နိုင်ရေးဟာဒါအရင်ဆုံးလုပ်ရမယ့်အလုပ်လို့မြင်ပါတယ်အဲ့တော့ပြီးခဲ့တဲ့ကမ်ပိန်းကာလမှာတော့အောင်နိုင်ရေးအတွက်ဟိုဘယ်အားဆိုင်ပြီးတော့လုပ်နေတဲ့တကြောင်ကိုဟာလာမပြောဖြစ်ခဲ့ရင်တော့ဒီအချိန်မှာတော့ဒါရှေ့တန်းတင်ပြီးတော့လုံးဝမဲ့ကိစ္စတွေလို့ကျွန်တော်မြင်ပါတယ်
အခုအရွေးခံရတဲ့လွတ်တော်မှအတော်များများမှလည်းနိုင်ငံရေးကျင်းသားဟောင်းတွေပါတာသတိထားမိပါတယ်အဲ့တော့ဘာပြောပြောမြို့သားလူစီဖွဲ့ချုပ်ကလည်းဒီသူတို့ပါတီဝင်တွေထောင်တဲ့တကယ်ဝင်လိုက်ထွက်လိုက်နေခဲ့တဲ့ပါတီတရားဖြစ်တဲ့ခါကျတော့ဒါကနိုင်ငံရေးကျင်းသားလူရေးကိစ္စကပို့ပြီးတော့မျိုးလင်းစရာတွေတိုးလာပြီးတော့ပြောနေတာ
ဟုတ်ကဲ့နိုင်ငံရေးကျင်းသားလူမျိုးရေးတွေကတော့ဒေါင်ဆန်းစုကြည်ကိုနဲ့ကဒါတချိန်လုံးကဟိုဖိနစ်ခံနေရတဲ့ဟိုနိုင်ငံရေးကျင်းသားဟုတ်တယောက်ပါပဲအဲ့တော့ဒါတွေကိုဒေါန်ဆန်းစုကြည်အနေနဲ့ကောလွတ်တော်ကိုယ်စားလှယ်များအနေနဲ့ရတယ်နိုင်ချင်းဟောင်းတွေပါတဲ့ကြောင့်မလို့ဒါဟာအလေးထားပြီးတော့ဆောင်ရွက်လိုက်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်သို့တော်လည်းဒါဟာနိုင်ချင်းဟောင်းဖြစ်ချင်းမဖြစ်ချင်းတဲ့ကျွန်တော်တိုင်းပြည်မှာဟိုနှစ်ပေါင်းများစွာလူခွင့်ချိုးဖောက်မှုခံနေရတယ်အခုလူခွင့်ချိုးဖောက်ခံနေရတဲ့ကျွန်တော်အကျဉ်းသားတွေလည်းရှိနေသေးတယ်ဆိုတာဟာဒီအကျဉ်းသားတွေကိုကျွန်တော်တို့ထောင်ထဲကနေလူမြောက်အောင်မထုတ်ယူနိုင်လို့၍ကျွန်တော်တို့နောက်တက်တဲ့အစိုးရတည်တဲ့လူခွင့်ရေးအတွက်ကာကွယ်နိုင်စွမ်းရှိခြင်းမရှိခြင်းကကျွန်တော်တို့မေးခွန်းထုတ်เสียဖြစ်လာပါလိမ့်မယ်။ဒါကြောင့်မလို့အရင်ဆုံးလောက်ရမှာကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်လာရေးဖြစ်တဲ့ပြီးတော့မတရားတဲ့ပုံမှန်တွေဟိုပုံမှန်18လိုမျိုးပေါ့နော်ကျွန်တော်တို့မတရားတဲ့ပြည်သူကိုဖိနှိပ်တဲ့ပုံမှန်မျိုးတွေကိုအမြန်ဆုံးဖျက်သိမ်းနိုင်ရေးအတွက်ဆောင်ရွက်ရလိမ့်မယ်လို့ကျွန်တော်တို့ဒီလိုကြံပြုခြင်း
။နောက်ချက်ကတော့အခုအနိုင်ရသွားတဲ့အများစုနိုင်ရနေတဲ့ပါတီကမြို့သားဒီမိုကရေစီဖွဲ့ချုပ်တချင်အားတိုက်ခံပေါ့တချို့လူရှားစုတော်များလည်းထောက်ခံခဲ့တဲ့ပါတီဒီပါတီကအခုအများစုနိုင်ရပြီးအစိုးရဖွဲ့နိုင်တဲ့အခြေအနေမျိုးတွေကျွန်တော်မြင်နေရတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတချို့လူရှားသူတွေရဲ့အခက်အခဲဘယ်လိုဖြစ်လာနိုင်လဲဆိုတော့အရင်ကတချို့လူကလဲသိမ်းရသိမ်းကိစ္စမျိုးတွေနောက်ခုနမျိုးသားပညာရေးကိုဆန္ဒပြတဲ့ဟာမျိုးတွေဒီဆန္ဒပြတာတွေကဒီဘာလို့ဒီပါတီဖြစ်လာမယ့်လူကလည်းအရင်တိုက်ခတ်ပါတီခေါင်းဆိုထိတ်တိုက်ဖြစ်လာနိုင်တယ်။အဲ့လိုမျိုးတွေကဘယ်လိုဖြစ်လာနိုင်လဲကွာ
။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာကကျွန်တော်တချို့လုံးပြည်သူလူထုကဝန်းရံပြီးတော့ခရစ်အချိန်ထိပေါ့နော်။ကျွန်တော်တို့လူကိုမကြည့်ပဲနဲ့ပါတီကိုပဲကြည့်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့စကားတိုင်းတသွင်သိမ်းနားထောင်ပြီးတော့ဆက်အာနာရှင်အဟောင်းတွေကိုကျွန်တော်ဖယ်ပြီးတော့အယက်သားအစိုးရလုံလုံလားလားဖြစ်ရေးအတွက်ဒါပေးလိုက်တဲ့ဟိုတိုက်ပွဲတစ်ခုပါပဲအဲ့တော့ဒီပြည်သူပါတီကြီးကအာဏာရလာတဲ့အခါမှာရက်ဖက်အဖွဲ့အစည်းတွေအနေနဲ့တက်ကြွလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍပို့ပြီးတော့အရေးကြီးလာတယ်လို့ကျွန်တော်အကြည့်လို့မြင်တယ်။ဘာကြောင့်လဲဆိုတော့ပြည်သူပါတီအဖြစ်ကျွန်တော်တို့ရွေးချယ်ပြီးတော့မဲပေးလိုက်ပြီးသူအာဏာရပြီးအဲ့တော့ရတဲ့အာဏာကိုအသုံးချပြီးတော့တိုင်းပြည်နဲ့လူထုတိုးတက်ရတိုးတက်ကြအောင်လုပ်ဖို့ဆိုတဲ့နေရာမှာလူထုအားကိုပို့ပြီးရယူနိုင်ဖို့လိုတယ်လူလူအားကိုရယူနိုင်ဖို့ဆိုလို့ရှိရင်ကျတို့ရက်ဖက်အဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေအခန့်ကဏ္ဍကပြီးခဲ့တဲ့ကာလအထက်ပို့ပြီးတော့ကြီးမားကျက်ပြန့်လာလိမ့်မယ်လို့ကျွန်တော်အဲ့လိုမြင်တယ်အဲ့ဒီလိုရအောင်ယူနိုင်ဖို့လည်းလိုတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရက်ဖက်အဖွဲ့အစည်းတွေအခန့်ကဏ္ဍကိုပုံမိုချက်ထွင်ပြီးတော့အားပေးပြောတော့လေးလေးစားစားဆက်ဆံဒီလိုပုံစံမျိုးတွေနဲ့သွားတာဟာပြောချင်တာကတော့ရက်ပက်အဖွဲ့အစည်းတွေအားကို NLD ကယူနိုင်ဖို့လိုပါလိမ့်မယ်အခုဆိုရင်ပြည်သူအားမဲတွေရပြီဒါပေမဲ့ရေရှည်မှာရက်ပက်အဖွဲ့အစည်းတွေရဲ့ဟိုလေလာမှုတွေပံ့ပိုးမှုတွေဝိုင်းဝန်းမှုတွေကိုရအောင်ယူနိုင်ဖို့လိုတယ်ဒါဆိုရင်တော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့တိုးတက်မှုကပို့ပြီးတော့မြန်ဆန်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့ဟိုတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍကပို့ပြီးခါတိုင်းထက်တောင်ပို့ပြီးအရေးကြီးတာလေခတိုင်းခတိုင်းမှာရှိနေရမှာပဲဗျဘယ်လိုအစိုးရပဲတက်တက်အစိုးရကိုပြည်သူလူထုကအများတန်းထိန်းချောင်းနေရမှာပါပဲဘာကြောင့်လဲဆိုတော့အစိုးရဆိုတာတကူရှင်ကအုပ်ချုပ်ထားတာမဟုတ်ဘူးတကူရှင်ကကင်ထားတာမဟုတ်ဘူးအဲ့ဒီအတွက်အစိုးရမှန်သမျှမှာဟိုလူထုရဲ့မျက်တာကိုအများတန်းရှိရှုနေနိုင်တဲ့လူထုကြိုးစည်းပွားကိုပေါ်ဆောင်နိုင်တဲ့အစိုးရမဖြစ်ဖို့တဲ့ပြည်သူလူထုကအများတန်းထိန်းချောင်းနေရမှာပါဒါကဒီမိုကရေစီပါပဲအဲ့ဒီလိုထိန်းချောင်းမှုပုံစံရှိနေသည်တက်ကြွလှူရှားသူတွေရဲ့အခန့်ကဏ္ဍဟာရှိနေအောင်ပါပါ
မြူသားဂျမူစီဖွဲ့ချုပ်ကဒီမတိုင်ခင်မှာခုနကကုထပြောင်းလည်းပြောပါတယ်နိုင်ငံရေးကျင်းသားလူကိစ္စမျိုးတွေကဆာတော့လူနယ်စုအခွင့်အရေးကိစ္စမှာဒီလူခွင့်ရေးနဲ့ပတ်သက်လို့စိတ်ဆိတ်နေတဲ့အပေါ်မှာတချို့ဝေဖန်တာတွေခံရပါတယ်နိုင်ငံတကာအထူးဖြင့်နိုင်ငံတကာဖွဲ့စည်းတွေခံရတယ်အခုကသူအကြေးများသူအာဏာရလာမယ်ဆိုလို့ရှိရင်အခုဒေါန်ဆန်းစုကြည်ပြောနေတာကလည်းအမျိုးသားရင်ကြားစေရဆိုရလို့သုံးပါတယ်သူကဘာပြောပြောဒါကိုပုံပြီးတော့ဦးစားပေးနေတဲ့သဘောဖြစ်နေပါတယ်အဲ့တော့လူခွင့်ရေးနဲ့ပတ်သက်လို့ဒီအမျိုးသားဂျမူစီဖွဲ့ချုပ်အနေနဲ့တကယ်မှမရက်နိုင်ပါမလားလူအရင်တော့အခြေအနေလိုမျို
းအရင်တော့အခြေအနေမှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဟုတ်ပါတယ်ဟိုပါတီတစ်ခုအနေနဲ့ပါတီရဲ့မူဝါဒတွေရှိတယ်နောက်တစ်ဖက်မှာလည်းဟိုတိုင်းပြည်ရဲ့ဒီအသွင်ကူးပြောင်းရေးအတွက်
ဟိုတစ်ဖက်စစ်ကောင်းဆောင်တွေနဲ့ဟိုညှိနှိုင်းဆွေးနွေးပြီးတော့သွားနေရတဲ့အချိန်မှာမြူလန်ဘုံစီအဖွဲ့ချုပ်တွေနဲ့လူခွင့်ကိစ္စရက်တွေမှာပဲဖြစ်ဖြစ်ပေါ့ဟိုလေဟိုလေသမားကြီးကိစ္စတွေမှာပဲဖြစ်ဖြစ်အလို့သမားကြီးကိစ္စတွေပြီးကျွန်တော်တို့ကိုထင်းထင်းသိမ်းသိမ်းနဲ့ချိန်ဆပြောခဲ့တာလေကျွန်တော်တွေ့ရပါတယ်။ဟိုဒါကလည်းအဲ့ဒီအခြေအနေမှာဟိုဒီလောက်ပဲဟိုဟိုလုတ်ခွင့်ရနိုင်မဲ့အနေအထားကိုလည်းကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့အခုအာဏာရလာပြီးတော့ဒိုင်းပြည်ကိုဥဆောင်နိုင်တဲ့အခြေအနေမှာတော့မြို့ရသမုစီအဖွဲ့ချုပ်အနေနဲ့လူခွင့်ရေးကိစ္စတွေကိုတစ်ချိန်ကကိုယ်ဒီကိုနိုင်တည်ပြီးရင်လူခွင့်ချိုးဖောက်ခံနေရတဲ့လူတွေဗျာ။အခုပါတီအခုအနေနဲ့အာဏာရလာပြီဆိုတဲ့အခါမှာလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့တိတိကျကျနဲ့ကင်တွဲဖြစ်ရှင်းလိုက်မယ်လို့ကျွန်တော်တို့ဒီလိုပဲယုံကြည်မျှော်လင့်ထားတယ်ဒီလိုတည်းလုပ်ဖို့လဲသင်ပါတယ်အဲ့ဒီလိုမှမဟုတ်လို့ရှိရင်လူတို့အားကိုးထားတဲ့လူတို့မျှော်လင့်ထားတဲ့ဒိဋ္ဌာတွေကပြတ်ပြားသွားစရာရှိပါတယ်အ
မျိုးသားဒီမူစီဖွဲ့ချုပ်ကိမြာဆူရဖြစ်လာရင်ပေါ့အရင်တော့မြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်အတိုက်ခံဆိုတဲ့ဟာကဖန်စီခံထိမ့်သိမ့်ခံဖိနှိပ်ခံနောက်တစ်ခေါက်အစိုးရအုပ်ချုပ်ပိုင်းကတိတ်ငါးထောင်တိတိတ်မရှိဘူးလူခွင့်နေတဲ့ပတ်သက်လို့လဲဟိုတိတ်ပြီးတော့ဂယူဆိုင်လေးမရှိဘူးပေါ့နော်ဆိုရတော့ဒီအစိုးရဆိုတဲ့စနစ်ကြီးပြောင်းသွားနိုင်မယ်လို့လုံးဝပြောင်းလဲသွားမယ်လို့ယူဆပါလားယုံကြည်ပါလား
ဟုတ်ကဲ့လူတို့ပါတီတရအနေနဲ့အခုအစိုးရတရဖြစ်လာရေပေါ့ဗျာအစိုးရဖွဲ့နိုင်တဲ့ပါတီဖြစ်ပြီဆိုလို့ရှိရင်အရေးအကြီးဆုံးကအတိုက်ခံကောင်းကိုသူရှာနိုင်ဖို့လိုပါလိမ့်မယ်အဲ့ဒီအတွက်တက်ကြွလှုပ်ရှားသူတွေရဲ့ခန်းကဏ္ဍကိုမြင့်တင်ပေးဖို့လိုပါလိမ့်မယ်နောက်တစ်ခါအတိုက်ခံပါတီတွေကိုလည်းမိဖက်ပါတီတွေကိုလည်းရှာနိုင်ဖို့လိုပါလိမ့်မယ်ဘာကြောင့်လဲဆိုတော့အတိုက်ခံမရှိလို့ရှိရင်ဒီပါတီဟာအာဏာရှင်အဖြစ်ကိုပြောင်းသွားနိုင်တယ်အချိန်မီးပြောင်းသွားတယ်အဲ့တော့အတိုက်ခံတွေကိုလေးလေးစားစားဆက်ဆံပြီးတော့ရက်ဖက်အဖွဲ့အစည်းတွေအပါဝင်အားလုံးကိုလမ်းဖွင့်ပေးပြီးတော့ဟိုဝေဖန်ပြောဆိုမှုတွေကိုဟိုစိတ်ရှည်သီးခံပြီးတော့ပေါ့နော်သဘောထားကြီးကြီးနဲ့နားထောင်ပြီးတော့နားထောင်ရုံတက်တက်မဟုတ်ဖဲနဲ့ကျွန်တော်တို့ကောင်းတဲ့ဘက်ကိုရွှေ့ပြောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အရေးကြီးပါတယ်ဒါဆိုရင်တော့ဟိုလူထုပါတီအနေနဲ့လူတို့ကိုဥဆောင်ပြီးတော့တိုင်းပြည်ရဲ့တိုးတက်ရာတိုးတက်ကြောင်းတွေကိုဖော်ဆောင်နိုင်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ
်။အခုဆိုရင်တော့ကျွန်တော်ထပ်ပြီးတော့မြင်ချင်တာအာဏာရေးပါတီကပုံစံကြည့်ရတာတိုက်ခံပါတီဖြစ်မဲ့ပုံဖြစ်သွားတာပေါ့။ဒါသူကထင်းကြောင်းမယ်ပုံစံဖြစ်သွားတယ်။အဲ့တော့ကျန်တဲ့တက်ကြွလှူရှားသူတွေနဲ့အတက်ခံပါတီနဲ့အခုလက်ရှိအာဏာရေးပါတီနဲ့ဆက်ဆံရေးဘယ်လိုဖြစ်မလဲ
။အာဏာရေးပါတီဆိုတဲ့နေရာမှာအရင်အာဏာရေးပါတီအနေနဲ့အတိုက်ခံဖြစ်သွားမယ်ပေါ့ဗျာ။ဒါကဟိုလွတ်တော်တဲ့ပုံစံကိုကြည့်ပြီးတော့ပြောတာ။ခဏိကျွန်တော်တို့တိုင်းပြည်မှာလွတ်တော်ရဲ့ပုံစံကလည်းတကယ်တော့ပြည်သူ့လွှတ်တော်ရဲ့လို့ PPPP ကျွန်တော်တို့မတွေ့ရသေးဘူးလေအဲ့တော့ကျွန်တော်တို့ကဟိုပါတီကိစ္စတွေပြောမယ်ဆိုရင်လွှတ်တော်ထဲမှာပဲကျွန်တော်အတိုက်ခံဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလို့ကျွန်တော်မြင်ပါတယ်လွှတ်တော်ပြင်ပနိုင်ငံရေးကိုလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထူးအာရုံစိုက်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဘာကြောင့်လဲဆိုတော့ဒီခုနလိုမြန်မာပြည်နိုင်ငံရေးကဟိုရင့်မဲ့ရင့်ကျက်တဲ့အခြေအနေတစ်ခုကိုရောက်မလာသေးဘူးလွှတ်တော်ဆိုလည်းလွှတ်တော်အခင်းကြီးက PPPP မပေါ်သေးဘူးအဲ့တော့လွှတ်တော်ထဲမှာရှိတဲ့ပါတီရခင်ဟိုအာဏာရပါတီကအခုအတိုက်ခံပါတီအဖြစ်ဖြစ်သွားမယ်အဲ့ဒီလိုပဲအခြားပါတီငယ်တွေလည်းတိုင်းနာပါတီတွေလည်းရှိနိုင်တယ်အခြားပါတီငယ်တွေလည်းရှိတာလေဒီလိုပဲအရပ်ပဲအဖွဲ့အစည်းတွေတွတ်တော်ပြင်ပနိုင်ငံရေးမှာရှိနေတဲ့အဖွဲ့အစည်းတွေရဲ့ဝေဖန်မှုတွေပြောကြားမှုတွေကလည်းအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါလေလွတ်တော်ထဲမှာရောက်ပြီးမဲ့ဒီလူတွေရဲ့တက်ကြွလှုပ်ရှားသူတွေရပ်ပဲအဖွဲ့အစည်းတွေရဲ့အသံတွေကိုလေးစားစွာနားထောင်ပြီးတော့ပြပြပြောင်းလဲမှုတွေလုံနိုင်ရရအရေးကြီးတယ်။ဒါလွတ်တော်တဲ့မရောက်လို့လွတ်တော်ပြင်ပမှာရှိတဲ့အတန်တွေဂယုမဆိုင်ဘူးဆိုရင်တော့ကျွန်တော်တို့အတိုင်းပြည်မှာအားလုံးအမျိုးသားရင်ကြားစည်ရေးအတွက်ပူးတွဲလှုပ်ဆောင်မယ်ဆိုတဲ့ process ကနှောင့်နှေးသွားလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုမြင်တယ်။ဒါကြောင့်မို့အားလုံးဝိုင်းဝန်းကြဖို့လို့လည်းလွတ်တော်တွင်လွတ်တော်ပအားလုံးအမျိုးသားအင်အားစုတွေပေါင်းစည်းပြီးလုံနိုင်မှအောင်မြင်လိမ့်မယ်လို့ကျွန်တော်အဲ့ဒီလိုမျှော်လင့်ပါတယ်။ဟုတ်ကဲ
့ကိုထွန်းမြောင်ကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။
တနင်္ဂနွေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင်။အခုလိုရွေးကောက်ပွဲအထူးစီစဉ်တွေကိုနားဆင်ပြီးတဲ့နောက်မှာတော့ကျန်းမာရေးပညာပေးအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။လက်တွေကိုတန်ရှင်းအောင်မထားဘူးဆိုရင်မတန်ရှင်းတဲ့လက်တွေကနေတဆင့်ကူးဆက်ယောဂတချို့ကူးဆက်နိုင်တာကြောင့်လက်တန်ရှင်းရေးကိုဂယူဆိုင်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြမှာပါရှင်
။လက်တန်ရှင်းမှုမရှိတဲ့အခါဝမ်းယောဂနဲ့တုတ်ကွေးယောဂတွေအပါအဝင်ကူးဆက်ယောဂမျိုးစုံကူးဆက်ခံရနိုင်တယ်လို့ကျွမ်းကျင်သူတွေကဆိုကြပါတယ်။လက်မတန့်ရှင်းမှုမှတဆင့်ကူးဆက်နိုင်တဲ့ကူးဆက်ယောဂတွေကိုကြိုတင်ကာကွယ်နိုင်မှုအတွက်တနေ့တာအတွင်းမှာလက်ကိုအချိန်ချင်းစီကြောတန့်စင်ပေးဖို့လိုအပ်တယ်လို့သိရပါတယ်။တန့်ရှင်းမှုမရှိတဲ့လက်ကနေတဆင့်ကူးဆက်နိုင်တဲ့ယောဂမျိုးစားတွေကိုမေးကြည့်တဲ့အခါဒေါက်တာတင်အောင်မိုးကအခုလိုပြောပြခဲ့ပါတယ်။
လက်တန့်ရှင်းမှုမရှိလို့ဆိုရင်ပိုးမွားတွေကတန်းနဲ့ကပ်ပါလာမယ်ဆိုရင်
ဟိုအစားစားနဲ့ဝမ်းပြောက်ဝမ်းရောယောဂဖို့လေးဖြစ်စေနိုင်တယ်ပြီးတော့အတဲအောင်အတပွားအေးပြီးတော့နမိုးနီးယားယောဂမျိုးလေးပြီးတော့ဥပလန်းချောင်းပိုးမွားတွေဝင်လာနိုင်တာလေးဖြစ်နိုင်တယ်ပေါ့နော
်လက်တန့်ရှင်းရေးဟာကျန်းမာရေးအတွက်အရေးကြီးတယ်ဆိုတာကိုသိရှိထားကြတဲ့သူတွေကမိမိနဲ့မိမိသားသမီးတွေရဲ့လက်တန့်ရှင်းရေးကိုအလေးချိန်ကောင်းတစ်ခုအနေနဲ့ပြုစုပြုထောင်ပေးထားကြတယ်လို့ဆိုပါတယ်
လက်တန့်ရှင်းရေးဟာကလေးတွေအတွက်တင်မဟုတ်ဘူးလေအကုန်လုံးအတွက်တန့်ရှင်းမှုလိုအပ်တယ်ဒါကြောင့်ဘိုးရည်တန့်ရှင်းမှုလည်းလိုအပ်တယ်လို့လက်လက်တန့်ရှင်းမှုလိုတယ
်ဆက်စားနေဆိုလည်းလက်တွေပါလေဒေချာဆက်ပြန်လို့စီးကြပါလေစားပြန်ခါကြလို့ရှိရင်လည်းစီးကြပါလေဒီလိုရှိရင်အပြင်အပိုင်းကပြန်လာလို့ရှိရင်တော့အဆန်ဒီပိုင်းကိုင်ပြီးရင်ပေါ့ကျမတို့လက်တန့်ရှင်းမှုတော့ဒေချာလို့ပါလေ
လက်တဲ့နှစ်ပါးကိုအစားမစားခင်လက်ကိုဆက်ပြလဲသေးသေးတာလို့ကစားပြီးတဲ့အချိန်မှလည်းလက်ကိုဆက်ပြလဲသေးသေးတယ်စားတော့ပြီးတဲ့အချိန်မှလည်းလက်ကိုဆက်ပြလဲသေးသေးအလုပ်တွေလုပ်သေးပါလေ
လက်ကိုမကြာခဏရေးဆေးပေမဲ့ယောဂပူမကင်းစင်တဲ့အထိနန်းနန်းဆက်ဆက်ဆေးကြောမှုမရှိခဲ့ဘူးဆိုရင်ယောဂကုသမှုတွေခံစားရနိုင်တယ်လို့သိရပါတယ်
။လက်ကိုတန်းဆင်းဆင်းကြအောင်ဆေးဖို့အတွက်ကလည်းဆက်ပြန်နဲ့ဆေးဖို့အရေးကြီးတာပေါ့။အဓိကဟိုလက်ဆေးလိုက်ပြီဆိုရင်ဟိုတက်ဖွာလက်ဖွာပဲလူတွေအများစုကဆေးကြတယ်ပေါ့နော်။လက်ဖွာတယ်မဟုတ်ဘဲနဲ့လက်ချောင်းတွေဂျားတွေကဟိုပုံးွားတွေကန့်နိုင်တဲ့အနေကြီးကန့်နိုင်တဲ့နေရာတွေကိုလည်းတန်းဆင်းဆင်းကြအောင်ဆေးရတယ်။ပြီးတော့လက်ဖမိုးပေါ့နော်။လက်ဖမိုးအဒီဟိုအပြောင်းဆေးကြောနိုင်မယ်ဆိုရင်တော့အကောင်းဆုံးပါပဲ
။လက်တန့်ရှင်းမှုမရှိဘူးလို့ခံစားရတဲ့အချိန်တိုင်းလက်ကိုတန်းဆင်းဆေးကြောပေးဖို့လိုသလိုထမင်းမစားမိအချိန်နဲ့အင်းသာတက်ပြီးတဲ့အချိန်တွေမှာလည်းလက်ကိုမဖြစ်မနေတန်းဆင်းဆေးကြောပေးဖို့လိုအပ်တယ်လို့သိရပါတယ်။
ကမင်းစားကန်နေအချိန်ဆိုရင်အလွယ်တကူကျွန်တော်တို့ကဟိုလက်နဲ့ပဲစားစားဇွန်းနဲ့ပဲစားစားလက်ဆေးစလုံးထဲမှာရင်းနေပြီးတော့ပဲဆေးတက်ကြတယ်အမှန်တော့ဆက်ပြာနဲ့ဟိုဆက်ပြာနဲ့ဆေးမယ်ဆိုရင်တော့ခေါင်းဆုပ်ပေါ့နော်ပြီးတော့အပြင်ကနေပြန်လာတဲ့အချိန်တိုင်းပေါ့နော်လက်ကိုဆက်ကန်နဲ့တကြာဆိုတာဆေးဖို့တွေ့ပါတယ်ဟိုဘာကြောင့်လဲဆိုတော့ယောဂပုံမွားတွေကလက်မှာကပ်ပါလာနေတဲ့အတွက်အင်းနေရောက်ပြီဆိုတဲ့တက်ကိုစက်ကနေတေချာဆိုဆင်းရဲဆိုဆေးကြောဖို့လိုတယ်နောက်တစ်ခုကအိမ်နာတက်ပြီးတဲ့အချိန်တိုင်းပေါ့နော်လက်ကိုတေချာဆေးကြောဖို့လိုပါလေ
ဒီစားစားစားပြီးတော့ဘာလို့မဟုတ်ရင်တန်းဆင်းလောက်သွားပြီးတန်းတယ်ကျွန်တော်တို့လက်တွေဆင်းလို့ကြားနေတာစက်ပြဟိုဘာမှမဟုတ်ဘူးတောင်းပြီးဆင်းကြတဲ့ကျဲတော့တော့ဘူးလို့ဟုတ်တယ
်လက်တန်ရှင်ရေးပြုလုပ်ပေးခြင်းဟာလွယ်လွယ်ကူကူပြုလုပ်နိုင်တဲ့အလေးချိန်ကောင်းတစ်ခုဖြစ်ပြီးကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေအများအပြားရရှိစေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်ပါရစေ။ကျွန်တော်တန့်စော်ပါ
။အခုဒေါက်တာတန့်စော်တင်ပြသွားတဲ့ကျန်းမာရေးပညာပေးအစီအစဉ်ကိုလည်း VOE မြန်မာပိုင်းရဲ့အပတ်စဉ် TV မဂ္ဂဇင်းမှာထုတ်လွှင့်တင်ဆက်နေပါရစေ။ကြည့်ရှုအားပေးနိုင်ကြပါရစေ။ကျမတို့ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်မှာလဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကီထိုက်ကပြောပြမှာပါ။အ
စ္စလာမ်ရဲ့အစွန်းရောက် IS ဂျီဟတ်တိုက်ခိုက်ရေးသမားတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကအမြင့်ဖြုတ်ချေမှုန်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေသမ္မတဥပမာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဆင့်မြေပြင်မှာအစ္စလာမစ်အစွန်းရောက် ISIL တို့ကိုချေမှုန်းတိုက်ခိုက်သူတို့ကိုချေမှုန်းပြီးသူတို့ရယူထားတဲ့နေမြေတွေကိုပြန်လည်သိမ်းယူနေတယ်လို့ IS တို့ရဲ့ဗန်နာရေးအထောက်အပံ့တွေကိုဖျက်တောက် IS တို့ရဲ့ခေါင်းဆောင်မှုကိုခြေရာခံပြီးသူတို့ရဲ့အချိတ်အဆက်တွေအထောက်အပံ့တွေကိုဖျက်တောက်ချေမှုန်းနေတဲ့ဤသူဒီလိုအပိသက်ချေမှုန်းတာမှလည်းအမေရိကန်တို့ရဲ့တံပိုးနဲ့ကျင့်ဝတ်အစည်းအကမ်းတွေကိုမထိခိုက်အောင်ဆောင်ရွက်ဖို့တည်တည်ချာချာလုပ်ရမယ်လို့လည်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကထိပ်သီးဆွေးနွေးပွဲတက်နေတဲ့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။အစိုးရတွေကိုချေမှုန်းတာမှသူတို့ကိုမကြောက်ဘူးဆိုတဲ့အကြောက်တရားကင်းမှုကအကောင်းဆုံးလက်နက်ဖြစ်တယ်လို့လည်းသမ္မတဥပမာကပြောဆိုခဲ့ပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကဒီကနေ့တနင်္ဂနွေနေ့မှာတော့တမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်နိုင်ပြီဖြစ်ပါတယ်။စုစုပေါင်းထုတ်ကုန်ပမာဏဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိမဲ့လူဦးရေ625သန်းနေထိုင်တဲ့ဒေသတွေမှာအရင်းအနှီးတွေနဲ့ကုန်သွယ်ရေးလွတ်လပ်စွာစီစဉ်မှုကိုခွင့်ပြုမဲ့အာဆီယံစည်းဝေးရေးအတိုင်းအဝန်းကိုကွာလာလမ်ပူကြီးညာချက်နဲ့ထူထောင်လိုက်နိုင်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အာဆီယံအဖွဲ့ဝင်10နိုင်ငံတို့ကခေါင်းဆောင်နေဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့ပြီဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်ဟာရုရှားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ကုလအတွင်းမှူးချုပ်နဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြသွားတာပါရှင်။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မက်ဆူမမအင်ဂျင်နီယာကတော့ဇူဘဲအယ်တာရဲ့ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေညနေခင်းထုတ်လင်းချက်တွေကိုနားဆင်အားပေးကြတဲ့အတွက်လဲတောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။တောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.